Welcome to the Voice of America in Burmese.
မင်္ဂလာနေ့ပါပါရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာ23ရက်ကြာတာရင်းညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိစတင်ထုတ်လွှင့်ပေးနေပါတယ်။ Line 2 meter 19 25 32နဲ့ Line Lab meter 190တို့ကနေတိုက်ရိုက်နှာစင်နိုင်ပါပြီရှင်။VOA Radio အစီအစဉ်တွေကိုရုပ်သံနဲ့ပါတွေ့ဖက်ထုတ်လွှင့်ပေးနေတာမို့ VOA ရဲ့ Facebook စာမျက်နှာနဲ့ website စာမျက်နှာတွေကနေလည်းတိုက်ရိုက်ကြည့်ရှုနိုင်နိုင်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မအလင်မာကအစီအစဉ်မှုဖြင့်တောင်းယူတင်ဆက်ပေးပါမယ်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝင်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့အိန္ဒိယနိုင်ငံသားရဲ့အတွင်းဝင်ရဲ့မြန်မာနိုင်ငံခီးစဉ် NLD အစိုးရလက်ထက်စီမံဘဏ္ဍာဝန်ကြီးတာဝန်ယူခဲ့သူဦးစိုးဝင်းဦးမကြီးကင်ဆာနဲ့ Quest State ကုသမှုခံယူနေရတာထာကန်ကြောက်ဆင်းတဲ့မြေပြင်မှုကြောင့်ပြည်သူသူ၃ရှိသွားပြီးစတဲ့သတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုကိုအောင်မြတ်သူနဲ့အတူချင်းပြပေးသွားမှာပါခင
်ဗျ။ဟုတ်ကဲ့ပါရှင်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ပြီးဒီကနေ့ညပိုင်းသတင်းလာမှာတော့ရခိုင် NLD ဝန်ကြီးချုပ်နဲ့စီပင်ဝန်ကြီးနှုတ်ဦးရွေးကောက်ပွဲပုံမှန်နဲ့ထပ်တိုးတရားစွဲခံရတာနဲ့ပတ်သက်ပြီ
းဒီလိုဒီပုံမှန်တရားစွဲခံတာဒီနေ့ကိုယ်ကတည်းကဒီလိုမလေးရတဲ့လူကိုပြောတယ်။အကြီးဘုံမှာတိုင်းရဲ့ဒီလိုကိုဒီလိုဖြစ်ထားတဲ့သူ
ရောစကိုင်းဝင်ကြီးကျော်ရဲ့ရှင်နေပြောသွားတာပါ။ဒီတောင်ပြေဆုံးနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းအနေနဲ့အတူအိန္ဒိယနိုင်ငံသားရဲ့အတွင်းဝင်နဲ့စစ်ကောင်စီအကြီးအကဲဒီကနေ့တွေ့ဆုံတဲ့သတင်းအပါအဝင်စကိုင်းဘက်မှာစစ်ကောင်စီကရဟတ်ရင်နဲ့တိုက်ခတ်တာရခိုင်ပြည်နယ်တွေကမွတ်စလင်တွေတောင်ကုန်းမြို့နယ်တွေမှာဖမ်းဆီးခံရတာဒီလိုနောက်ဆုံးရသတင်းပြပို့ချက်တွေနဲ့အတူဂျာတာပြည်နယ်တိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောင်းဝင်းနိုင်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးမှာဖြစ်ပါရဲ့ရှင
်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်အမြန်ဆုံးပြန်ရောက်လာတာဖမ်းဆီးခံထားရသူတွေနဲ့အကျဉ်းသားတွေကိုပြန်လွတ်ပေးတာကိစ္စရပ်တွေကိုဆွေးနွေးဖြေရှင်းရတာနဲ့အကြမ်းဖက်လောက်ရအားလုံးလုံးဝရပ်သွားတာအိန္ဒိယအနေနဲ့မြင်တွေ့လို့တယ်လို့အိန္ဒိယနိုင်ငံသားရဲ့အတွင်းဝန်ဟတ်ဖာဒန်ရှရီစင်္ဂလာကပြောပါတယ်မြန်မာနိုင်ငံကိုနေရကြတရားဝင်အလုပ်သဘောလာရောက်တဲ့ခီးစဉ်အတွင်းတွေ့ဆုံမှုတွေမှာအတွင်းဝန်ရှရီစင်္ဂလာကအဲ့ဒီလိုအလေးနဲ့ပြောဆိုကြတာဖြစ်ပြီးအိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဌာနရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်မြန်မာနိုင်ငံပြည်ပကပြည်လည်းအာဆီယံနဲ့စစ်ကောင်စီကြားသဘောတူညီမှုရရှိထားတဲ့အာဆီယံအခြေခံမူပေါင်းတွေကိုအိန္ဒိယကထောက်ခံကြောင်းနဲ့အဲ့ဒီမူပေါင်းတွေကိုအများဆုံးအကောင့်ထည့်ဖော်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းနိုင်ငံသားအတွင်းဝန်ကအလေးပြပြောကြားခဲ့တယ်လို့လည်းဆိုပါတယ်စစ်ကောင်စီအကြီးအကဲအပါအဝင်တခြားစစ်ကောင်စီတာဝန်ရှိသူတွေနဲ့တွေ့ဆုံစဉ်အိန္ဒိယနိုင်ငံရဲ့လုံခြုံရေးနဲ့ဆိုင်တဲ့ကိစ္စရသူတို့ဖြင့်မနီပူရာပြည်နယ်ဆူရာချမ်ပူခရိုင်အတွင်းအိန္ဒိယစစ်တပ်အရာရှိတို့နဲ့သူ့မိသားစုဝင်တွေလုံခြံတပ်ဖြတ်ခံရတဲ့ကိစ္စနဲ့နိုင်ငံနယ်စပ်ဒေသတချို့ငြင်းငြင်းတည်မှုရရှိရေးအတွက်အကြံဖက်မှုတွေရတတ်ဖို့တစ်ဖက်နိုင်ငံကိုခြေကိုယူပြီးတခြားတစ်ဖက်ကိုအန္တရာယ်ဖြစ်စေမဲ့လုပ်ရည်တွေလုပ်ခွင့်မပြုဖို့စတဲ့ကိစ္စရပ်တွေကိုထပ်တင်းဆွေးနွေးကြတဲ့အကြောင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။အိန္ဒိယနိုင်ငံသားရဲ့အတွင်းဝန်ရှရင်ဂလာနဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မူဂျင်းမင်းအွန်လိုင်းတို့ဒီကနေ့ရန်ကုန်မြို့မှာတွေ့ဆုံခဲ့တဲ့အကြောင်းစစ်ကောင်စီသတင်းပြန်ကြားရေးတာဝန်ခံဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာရွန်ဝင်နဲ့မြန်မာကျပ်ငွေဓာတ်ရိုက်လဲလဲအသုံးပြုခွင့်ပြုထားသလိုပဲအိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးမှာလည်းအလားတူဓာတ်ရိုက်လဲလဲအသုံးပြုခွင့်မကြခင်လောက်ဆောင်သွားမယ်လို့ဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်နိုင်ငံသားရေးအတွင်းဝန်ရှင်ဂလာဟာစစ်ကောင်စီကတာဝန်ရှိသူတွေအပြင်အနယ်ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တခြားနိုင်ငံရေးပါတီတွေကတာဝန်ရှိသူတွေမြန်မာနိုင်ငံမှာရှိနေတဲ့တခြားနိုင်ငံတွေကတန်တမာနေကုလသမဂ္ဂတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့အိန္ဒိယနိုင်ငံရဲ့ဌာနကပြောပါတယ်။ဒါပေမဲ့လည်း NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အများအပြားကိုစစ်ကောင်စီကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးထောင်ချနေတဲ့အခုလိုအခြေမျိုးမှာ NLD ပါတီကိုစားပြုပြီးဘသူတွေနဲ့တွေ့ဆုံခဲ့တယ်ဆိုတာတော့အတိအကျမသိရသေးပါဘူး။အတွင်းဝန်ရှင်ဂလာရဲ့ခီးစဉ်ဟာမြန်မာနိုင်ငံစစ်တပ်ကမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းအိန္ဒိယအစိုးရအဖွဲ့တွေကအဆင့်အမြင့်ဆုံးတာဝန်ရှိသူတူလာရောက်တာဖြစ်ပါတယ်ခင်ဗျာ။
NLD အစိုးရစီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းနေပြည်တော်ကတင်တောင်ဆေးရုံမှာအရေးပေါ်ခွဲစိတ်ကူတော်မှုခံယူခဲ့တာကြောင့်ဒီကနေ့စစ်ဆေးကြားနာတဲ့နိုင်ငံတော်လှုပ်ရချက်အနဲ့ဆွဲဆိုတော်တဲ့အမှုကိုမစစ်ဆေးနိုင်ခဲ့ဘူးလို့သိရပါတယ်။ပြီးခဲ့တဲ့ပတ်ယုံကျေးမတိုင်ခင်နဲ့ဆေးရုံတက်ခဲ့ရတာဖြစ်ပြီးတော့ဦးမကြီးကင်စာအတွက်ဒီဇင်ဘာလ27ရက်နေ့ကခွဲစိတ်ကူတော်မှုခံယူခဲ့ရတယ်လို့သူနဲ့နှီးဆက်သူတူက VOA ကိုအတည်ပြုပြောဆိုပါတယ
်။ဟုတ်ကဲ့ဦးစိုးဝင်းကဆေးရုံမှာ27ရက်နေ့အောင်သွင်းသွားရတယ်။အော်တူဟာလေဟိုပါကြီးကျင်စားလို့ပြောတော့တက်တဲ့ကပွဲတယ်ဆိုတော့အစ်စ်တီလေးပေါ့ဒီနေ့အထင်းလေးဟုတ်တယ်ဟုတ်တယ်တက်တဲ့
အသက်60ကျော်ပြီဖြစ်တဲ့ဦးစိုးရင်ကျမ်းမာရေးအခြေအနေအသေးစိတ်ကိုတော့ထပ်ပြီးတော့မသိရသေးပါဘူးအရေးပေါ် ICU ထဲမှာပဲကုသမှုခံယူနေရတယ်လို့သိရှိထားရပါတယ် Nangan or Diming and Bogu Don San Sujine, 2 years CYE Jambi, Osio Nangana, Shantane Apawe, Siman Banawunji Usoin, Siman Banawunji Hong Uchoine, Siman Bana Samu Duunji Usa on Rungau. Sick Ocho Yikong Siga, Nangan or Luacha and Espressor at Mutre, Bessin, Chadabrini, and Sisi Chanamudi, Lonely Apchebare, Yongjing or Lame, Dizamara Tonze, and Negotaman Chase Rabare. Usoya and Nelly Badia, CYA comedy, Po and Dupe Pido, Natasa Secunde, Mila Salo, and Nelly Soya, Simabana, Wunitana, Bidonzu, when you fit down, you get the Pibarakana.
Kachimpine Paka, Mossi, Sa, Tiaga, Altaya Mom, Nit Naga, Yigane, Sumpi, Niza, and Pitanyama, Mane, Dizamalan, Sunny Niga, Nipu Jagaraja, Pel Sony, Yemisi, Chausha, to Alana Lango, Shapuka, the Puerica, Dignitaman to Sigabare. ဒီမတိုင်ခင်ကတလောင်းတွေးရှိခဲ့ပြီးဖြစ်တာကြောင့်ခုချိန်ထိအတီးပြူနိုင်တဲ့တေဆုံးသူ300ရှိသွားပြီဖြစ်ပါတယ်ဒီမြေပြူကြမှုကြောင့်ရေမစေးကြောက်ရှာနေသူဒါဇင်နဲ့ချီပျောက်ဆုံးနေရဖြစ်ပါတယ်ညဘက်မိုးရွာပြီးမြူတွေဆိုင်နေတဲ့အတွက်မနေ့ကရှာဖွေကစေးလုပ်ငန်းတွေကိုခေတ္တရပ်ဆိုင်ခဲ့ရပါတယ်တေဆုံးသူတွေကတအူးဟာအသက်
53 အဲ့ဒီမှာနေရက်၄ပါးရှာဖွေမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာလူ၃ရောက်ရဲ့အလောင်းကိုတော့ရေကန်ထဲကနေပြန်တွေ့ခဲ့တယ်လို့ဖာကန်လူမှုကွန်ရီအဖွဲ့တွေကပြောပါတယ်ခင်ဗျာ။တမောဝါဖြစ်အမေရိကန်ဒေါ်လာ လောဝီတို၈လောဝီလီဂျင်ရဲ့ကရီယာတွေကအော်စတြေးလျမှာဝယ်လို့အသိမရှိတာကြောင့်အာနာပိုင်တွေကတန်တရားရှိခဲ့ပြီးတော့ဒီ8တွေကိုထိုင်းအကောက်ကွန်တန်နာကဆစ်ဆေးခဲ့တာဖြစ်တယ်လို့ဒီကိစ္စကိုစုံစမ်းစစ်ဆေးနေတဲ့အော်စတြေးလျနဲ့ထိုင်းတာဝန်ရှိသူတွေကဗန်ကောက်မြို့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒါပေမဲ့လည်းဒီမူရစ်ဆေးဝါတွေကိုဘယ်အချိန်မှာဖမ်းဆီးရမိခဲ့တယ်လဲဆိုတဲ့အသေးစိ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဒီလိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိ5.19kHz 15.53ညာ5.25kHz 11.83ညာ5.32kHz 9.35တို့ဖြင့်စနေတနင်္ဂနွေမှာ5.19kHz 15.95ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေကြာတာပြည်နေညာပိုင်းတည်နေဆက်လက်ကြီးညာပေးနေတာပါခင်ဗျာအိုမီကရွန်မျိုးဗီဇကွဲကိုရိုနာဗိုင်းရပ်စ်ပိုးကြောင့် COVID-19 ရောဂါကူးစက်မှုတွေအဓိကတိုးလာနေတဲ့ဩစတြေးလျနိုင်ငံ New South Wales ပြည်နယ်မှာအများသွားလာတဲ့အဆောက်အဦတွေအဆောက်အုံတွေအတွင်းနှာခေါင်းဆီးမတက်မနေရအမိန့်ထုတ်ပြန်လိုက်ပါတယ်ဒီကနေ့ New South Wales ပြည်နယ်မှာကူးစက်သူ 9,915 ယောက်အထိရှိနေပြီးဒါဟာအရင်တစ်ရက်ကတည်းက 2,000 လောက်တိုးလာတာဖြစ်ပြီးတော့သေဆုံးသူ2ဦးရှိပါတယ်ဗြိတိန်နိုင်ငံမှာလည်းအိုမီကရွန်မျိုးဇကွဲသည့်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုနှုန်းတိုးလာနေပြီးနေ့စဉ်ကူးစက်သူ3000ယောက်ရှိနေပြီလို့ကျန်းမာရေးအရာရှိတွေကပြောပါတယ်။အင်္ဂါနေ့က9600ယောက်ကူးစက်ခဲ့ပြီးမနေ့ကတော့3600အထိတိုးလာခဲ့ပါတယ်။ကူးစက်မှုစုစုပေါင်း6400ကျော်ရှိပြီး5900ခန့်လုံးပိုတိုးလာတာဖြစ်ပါတယ်။တရုတ်နိုင်ငံအလဲပိုင်းရှန်စီပြည်နယ်ရှီအန်းမြို့အတွင်းမှာတော့ COVID-19 ကူးစက်မှုတွေတိုးလာနေတဲ့အတွက်မျိုးရင်းမျိုးပြင်ခီးသွားလာတာလေတင်းတင်းကြပ်ကြပ်ပိတ်ပင်ပြီးမြို့ကန်လူ73သန်းကိုအပြင်းမထွက်ရအမိန့်ထုတ်လိုက်ပါတယ်ဒီဇင်ဘာလ18ရက်နေ့နောက်ပိုင်းကစလို့ရှီယန်မြို့အတွင်းမှာ COVID-19 ရောဂါကူးစက်ကြောင့်အတိပြုလူနာတွေနေ့စဉ်ပိုတိုးလာနေပြီးစုစုပေါင်း200ကျော်သွားပြီလို့တရုတ်အရာရှိတွေကပြောပါတယ်တရုတ်နိုင်ငံပြည်မာကြီးတစ်ခုလုံးအနေနဲ့တော့မနေ့ကအထိ COVID ကူးစက်တဲ့အတိပြုလူနာ3600ကျော်ရှိပါတယ်ဒါဟာတခြားနိုင်ငံတွေနဲ့စာရင်မပြောပါတော့သေးသလို Omicron Visa ပြောင်း ိုရိုနာဗိုင်းရပ်စ်ပိုးသည့်ကူးစက်မှုလည်းမရှိသေးပါဘူးခင်ဗျာ
။ကမ္ဘောဒီးယားနိုင်ငံဟာတရုတ်နဲ့တောင်ကိုရီးယားနိုင်ငံတို့ကြားချုပ်ဆိုထားတဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေနဲ့ဒေသတွင်ပတ်စုံဖွံ့ဖြိုးရေးမိဖက် RCEP မှာအဖွဲ့ဝင်ဖြစ်မှုတို့ကနေကပ်ဘေးလွန်ကာလစီးပွားရေးညလန်တူနိုင်မှုမျှော်လင့်နေပါတယ်။RCEP လွတ်လပ်စွာကုန်သွယ်ရေးစာချုပ်မှာအာဆီယံပြင်တရုတ်ဂျပန်တောင်ကိုရီးယားဩစတြေးလျနဲ့နယူးဇီလန်တို့ပါဝင်ပြီးတော့ဇန်နဝါရီ1ရက်မှာအသက်ဆောက်ဝင်မှာဖြစ်ပါတယ်။ RCEP စာချုပ်အဖွဲ့ဝင်နိုင်ငံအားလုံးရဲ့ပြည်တွင်းအစတင်ထုတ်ကုန်ပမာဏ GDP ဟာအမေရိကန်ဒေါ်လာ 26.2 ထရီလီယံရှိပြီးတော့ဒါကမ္ဘာစုစုပေါင်း GDP ရဲ့30ရာခိုင်နှုန်းလောက်ရှိပါတယ်။ဒီလိုလူတွေကတော့ကမ္ဘောဒီးယားဟာကိုဗစ်ကပ်ဘေးနဲ့ကုန်သွယ်ရေးအထူးကန့်လွားခွင့်တွေကို EU ကရုတ်သိမ်းပေးလိုက်တာကြောင့်စီးပွားရေးပေါ်မှာတိုက်ခိုက်မှုတွေရှိလာခဲ့ပြီးတော့ဒီကုံသွေးသဘောတူညီချက်တွေကိုပြင်းပြင်းထန်ထန်လုပ်လာတယ်လို့ဆိုပါတယ်။ RCEP လွတ်လပ်စွာကုံသွေးသဘောတူညီစာချုပ်အရကုံသွေးဘက်နိုင်ငံတွေအကြားမှာလာမယ့်2020အထိ90ရာခိုင်နှုန်းကျော်အခွန်ကင်းလွန်းခွင့်ရရှိရမှာဖြစ်ပါတယ်ခင်ဗျာ
။ရုရှားနိုင်ငံအနာဂတ်အစီအစဉ်တွေဟာရုရှားကလိုချင်တဲ့လူညွန်ရေးအာမခံချက်ကိုအနောက်အုပ်စုကပေးတဲ့အပေါ်မူတည်ပြီးဆုံးဖြတ်သွားမှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီပူတင်ကဒီကနေ့မော်စကိုမြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်။ဒီနေ့တာအတွက်နှစ်ချုပ်သတင်းစာရှင်းလင်းပွဲအဖြစ်ဒီကနေ့မော်စကိုမြို့တော်မှာကျင်းပတာမှာလက်တလောနိုင်ငံကအာယုံစိုက်နေတဲ့ယူကရိန်းနယ်စပ်မှာရုရှားတိုက်ရင်ရတွေတုံ့ပြန်ချထားတဲ့ကိစ္စအနောက်အုပ်စုနဲ့ဆက်ဆံရေးနေတိုးမဟာမိတ်အဖွဲ့အကြောင်းရုရှားကဥရောပတိုက်နိုင်ငံတွေကိုတံငွေတင်ပို့နေတဲ့အခြေအနေနဲ့ဒီနိုင်ငံမှာရှင်းနစ်စာမန်ကျင်းပဖို့ရှိတဲ့2022ခုနှစ်ဘေကျင်းဆောင်ရည်အိုလံပစ်ပွဲတော်ကိုနိုင်ငံကြီးတချို့ကတန်တဗန်ရေးရသဘေးမောက်ထားကြတဲ့ကိစ္စအစသဖြင့်အကြောင်းအရာအတော်များများကိုထည့်သွင်းဆွေးနွေးသွားခဲ့ပါတယ်ခင်ဗျာ
။တရုတ်နိုင်ငံ TNMN ရေမြင်ဒီမိုကရေစီရေးဖြိုခွင်းခြင်းအချိန်မှန်ရုပ်ထုတစ်ခုကိုဟောင်ကောင်ထိပ်တန်းသတ်တို့တကူကဖယ်ရှားလိုက်ပါတယ်။တက္ကသိုလ်ဝင်ထဲမှာနှစ်ပေါင်း20ကျော်စိုက်ထူထားတဲ့ဒီရုပ်တုကိုဟောင်ကောင်တက္ကသိုလ်ကဒီကနေ့မနက်ပိုင်းမှာဖယ်ရှားလိုက်ချိန်မှာကျောင်းသားတွေစုံရောရှိနေပါတယ်။တက္ကသိုလ်အာဏာပိုင်တွေကတော့ဒီရုပ်တုကိုသူတို့ထိန်းသိမ်းလာမယ်လို့ဆိုပါတယ်။ပြင်ပကဥပဒေအကြံပြုချက်တွေအရနဲ့တက္ကသိုလ်ကြီးရဲ့ကောင်းကျိုးအတွက်အခုလိုရွှေ့ပြောင်းမှုဆုံးဖြတ်လိုက်ရတာလို့ဟောင်ကောင်တက္ကသိုလ်ကောင်စီရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။1989ထိန်းနှမင်းနှိမ်နှင်းမှုနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကဖြစ်ရက်အစုံကိုတစ်ခါမှမဖော်ပြခဲ့ပါဘူး။အာရဗိုင်တွေကတော့တည်ဆုံးသူစည်းရင်းကို300တာပေါ်ပြပေမဲ့လည်းမျက်မြင်သက်တည်တွေနဲ့လူခွင့်ရအုပ်စုတွေကတော့ထောင်နဲ့ချီပြီးတော့အသက်ခံကြရတယ်လို့ပြောပါရခင်ဗျာ
။ချက်သရီးညရဲ့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုအောင်မြတ်သူတို့ကပြောပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့ချက်သရီးညရဲ့နောက်ဆုံးရသတင်းပြပချက်တွေကိုတင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားကြီးအတွင်းဝင်ဟာစစ်ကောင်စီအကြီးအကဲနဲ့ဒီကနေ့တွေ့ဆုံပြီးဗားရီဆွေးနွေးခဲ့ပါတယ်ပြောပြပေးချင်ပါတယ်။မြန်မာနိုင်ငံကို2ရက်တာခီးစဉ်ဖြစ်ရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားကြီးအတွင်းဝင် Hash Vardhan Sharingka ဟာစစ်ကောင်စီအကြီးအကဲနဲ့ဒီကနေ့ရန်ကုန်မှာတွေ့ဆုံပြီးနှစ်နိုင်ငံနယ်စပ်တစ်လျှောက်ကလုံခြုံရေးကိစ္စတွေအပါအဝင်ကုန်သွယ်ရေးဆိုင်ရာကိစ္စတချို့ကိုလည်းဆွေးနွေးခဲ့ပါတယ်။နိုင်ငံသားကြီးအတွင်းဝင်ဟာအရက်ဖတ်အဖွဲ့အစည်းတချို့နဲ့လည်းဒီကနေ့တွေ့ဆုံခဲ့ပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းကိုမတ်မြတဇင်အောင်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမှာရောက်နေတဲ့အိန္ဒိယနိုင်ငံသားကြီးအတွင်းဝင် Hash Vardhan Sharingka နဲ့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့ဒီကနေ့ဒီဇင်ဘာ23ရက်မနေ့ပိုင်းရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်။နှစ်နိုင်ငံနယ်စပ်လူမျိုးရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့တယ်လို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်။
ကျွန်တော်တို့ဒီမနေ့ပိုင်းကတွေ့တယ်ဒီမနေ့ပိုင်းရန်ကုန်မှာလည်းဒီအိန္ဒိယနိုင်ငံသားကြီးအတွင်းဝင်တဲ့ဗိုလ်ချုပ်မှုကြီးနဲ့ကျွန်တော်တို့နိုင်ငံတော်ဝန်ကြီးချုပ်ရဲ့တွေ့ဆုံကြတာဖြစ်တဲ့အဒီကတော့နိုင်ငံတော်သက်သေတာလုပ်ငန်းကြီးကြောင့်ဆူနေတယ်။မြန်မာရေးချက်ကြီးရပေါ့ဒီအချိန်ကနေကျွန်တော်ပြောခဲ့ဆိုတော့မြန်မာနိုင်ငံနဲ့အိန္ဒိယကိုဆန့်ကျင်နေတဲ့အဖွဲ့အစည်းကြီးကိုမြန်မာနိုင်ငံထဲမှာလက်မခံဘူး။အိန္ဒိယနိုင်ငံကလည်းအိန္ဒိယကိုမြန်မာကိုဆန့်ကျင်နေတဲ့အိန္ဒိယနိုင်ငံထဲမှာသာအခြေယူနေတဲ့အဖွဲ့အစည်းကြီးကိုလက်မခံဘူးဆိုတော့ဘောနော်ဆွေးနွေးချက်ကိုကျွန်တော်ပြောတယ်ဒီမှာဆွေးနွေးချက်
ဆီယနာတင်ပြီးရတော့လုံချုံရင်အခြေအနေကြောင့်အိန္ဒိယမြန်မာနယ်စပ်တစ်လျှောက်ကအိန္ဒိယမျိုးတွေဘက်ကိုထွက်ပြေးခိုလုံသူတောင်းနေချီပြီးတော့ရှိပါတယ်။အိန္ဒိယနိုင်ငံအရှေ့မြောက်ဖက်မြန်မာနိုင်ငံနဲ့နယ်စပ်နားမှာအိန္ဒိယအစိုးရကိုတော်လှန်တိုက်ခိုက်နေတဲ့သဘုံအဖွဲ့တွေရှိပါတယ်။ဒီဇင်ဘာဒုတိယအပတ်ကပဲမြန်မာဘက်ကဖမ်းမိတဲ့သဘုံတချို့ကိုလည်းအိန္ဒိယအစိုးရဘက်လွှဲပြောင်းပေးရခဲ့ပါတယ်။အခုမြန်မာနိုင်ငံရောက်နေတဲ့အိန္ဒိယနိုင်ငံသားကြီးအတွင်းဝင်နဲ့လူညွန်ရေးကိစ္စတွေဒါမှမကမြန်မာအိန္ဒိယကုန်သွယ်ရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ
်။ဒီအိန္ဒိယနဲ့မြန်မာအိန္ဒိယမြန်မာကကုန်သွယ်ရေးကိုသူတို့တရုတ်နဲ့လုပ်ကြလို့ပဲ။ယွမ်နဲ့တရုတ်နဲ့တော့ကချက်လက်ယွမ်နဲ့ဆက်ရိုက်တယ်ဆိုရင်အိန္ဒိယကအိန္ဒိယမြန်မာဆက်လို့လည်းဓာတ်ရိုက်တယ်။ဓာတ်ရိုက်တယ်တဲ့ကျွန်တော်မကြားဘူးစတယ်။
အိန္ဒိယနိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးတန်းကိုလည်း မစ္စတာဟာရှ်ဗာဒန်စရင်လာရဲ့ခီးစဉ်အစမှာမြန်မာနိုင်ငံကိုလူရန်ခဲ့ပြီးတော့မကြခင်လဲနောက်ထပ်နှစ်တန်းထပ်ပြီးတော့လူသွားမယ်လို့ကြေပြူခဲ့တဲ့အကြောင်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်အိန္ဒိယနိုင်ငံသားကြီးအတွင်းဝင်ဟာဒီကနေ့မှာအရက်ဖက်အဖွဲ့အစည်းတချို့ကခေါင်းဆောင်တွေနဲ့လည်းရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ပေါ်ဆောင်ဖို့ဖန်ဆီးထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးဖို့စစ်တပ်အနေနဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်တန့်ဖို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုပြောခဲ့တဲ့အကြောင်းအိန္ဒိယနိုင်ငံသားကြီးအတွင်းဝင်ကပြန်ပြောတယ်လို့လည်းအနီမဖော်လိုတဲ့အရက်ဖက်အဖွဲ့ခေါင်းဆောင်တယောက်ကပြောပါတယ်သူခီးစဉ်အတွင်းနိုင်ငံရေးပါတီတွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့အဲ့ဒီထဲမှာ NLD ပါတီပါပါတယ်လို့အိန္ဒိယနိုင်ငံသားရေးဌာနကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ NLD ပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အများအပြားကိုစစ်ကောင်စီကဖမ်းဆီးထားတဲ့အချိန်မှာ NLD ပါတီကိုကိုးစားပြုပြီးတော့ဘယ်သူနဲ့တွေ့ခဲ့တယ်ဆိုတာတော့အတိအကျသိရဖို့ VOA ကကြိုးစားနေစေဖြစ်ပါတယ်ရှင်။
မမသည်အောင်ပါရှင်အခုဆက်ပြီးတော့သခိုင်းဘက်ကအခြေအနေကိုဆက်ပြောပြပေးပါမယ်။သခိုင်းတိုင်းထဲကကြေးရွာတချို့မှာစစ်ကောင်စီကဒီရပိုင်ရဟတ်ရင်တွေသုံးပြီးလေကြောင်းကနေဇက်တိုက်တိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါရယ်။နှစ်ချောင်းကြေးရွာဘက်ကနောက်ဆောင်ကြေးရွာဘက်မှာစစ်တပ်နဲ့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေတိုက်ပွဲဖြစ်ခဲ့ပြီးနောက်ညနေပိုင်းမှာစစ်ကောင်စီတပ်တွေကလေကြောင်းကနေတိုက်ခိုက်တာပါခုလိုတိုက်ခိုက်နေတဲ့အတွက်ဒေသခံတွေအိုးအိမ်စွန့်ထွက်ပြေးနေကြရပါတယ်။သခိုင်းဘက်ကအခြေအနေရန်ကုန်ကလာတဲ့သတင်းကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
စစ်ကောင်စီတပ်တွေအင်အားအမြောက်များနဲ့နေမင်းရှင်းနေလုပ်နေတဲ့သခိုင်းတိုင်းထဲမှာလေကြောင်းကနေပါတိုက်ခိုက်တာမျိုးအခုရက်ပိုင်းဇက်တိုက်လုပ်နေတဲ့သတင်းတွေထွက်နေတာပါစစ်ကောင်စီတပ်တွေဟာကလေးမျိုးနဲ့တောင်ပိုင်းမြစ်တာမြင့်အနောက်ဘက်ကနှစ်ချောင်းရွာတဲ့ဗိုလ်ဒူးဦးနေကလေးကဝင်ရောက်ရှာဖွေတပ်ဆွဲထားပြီးဒီကနေ့မနေ့ပိုင်းမှာတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့တယ်လို့နှစ်ချောင်းကြီးရွာသားတူကပြောပါတယ
်မနေ့က9နာရီခွဲမှာနှစ်ချောင်းရွာကိုရောက်လာတယ်လို့ပြောရောက်လာပြီးတော့ဒီသူတို့နာမည်ပါတဲ့လူကိုအိမ်ကိုခေါ်တော့နံပါတ်1နဲ့သူတို့လာပြီးတော့အိမ်6အိမ်တော့ဝင်နေကြ။ကျွန်တော်တို့ပြည်ပြတော့4ရောက်ဖမ်းသွားလိုက်ကြ။4ရောက်ဖမ်းသွားပြီးတော့ဟိုစာတင်ကြောင်းမှသူတက်ဆက်လိုက်တယ်ညနေပိုင်း။ဒီမနေ့ဆယ်နာရီခွဲမှစပြစ်တယ်။ဒီအဖွဲ့ပေါင်းစုံနဲ့တက်ကြတာပေါ့။သူတို့60မမနဲ့နေထူတယ်40မမနဲ့ပါတယ်။အခုဒီ3နာရီရောက်တော့သာရှိနေတဲ့အပေါ်ကနေ၄ ၄ကြီးပြင်းနေတာ။ဟိုဂျွာတွေကအိမ်ကြီးကတော့ဒီမြေကြီးကြားကြီးကဒီအားလုံးလေးလို့ရအောင်ဒီနေကြရတယ်။ဒါပြီးတော့ဒီဝါရမဲဆက်ကောင်ကြီးကရဟင်းနဲ့ကျွန်တော်ကပြင်းနေလို့ဆိုတော့ဘလူးကဟိုနေပြမရှိတော့လေ။ဒါပြီးတော့အချင်းမျိုးအားလုံးပြီးတော့ပဲကြည့်ကြရမှာဖြစ်တယ်။ဟု
တ်။ဒီနေ့ညနေ9နာရီခွဲလောက်မှာနောက်ချောင်းကြီးရွာကနေအချို့ကိုစစ်ကောင်စီကမီးရှို့ခဲ့လို့အိမ်တချို့မီးလောင်ခဲ့တယ်လို့ကြီးရွာသားတွေကပြောပါတယ်။ကလေးမျိုးနဲ့နှစ်ချောင်းကြီးရွာထဲမှာပြစ်ခတ်မှုဒီနေ့ရှိပေမဲ့လေချောင်းတက်ခဲမှုလုံမလုံဆိုတာမသိရသေးဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ်။ဒီမှာ3ရက်နေကလည်းနှစ်ချောင်းကြီးရွာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်ပြီးကြီးရွာတွေကနေအိမ်တချို့မီးလောင်ကျွမ်းခဲ့တာရှိတယ်လို့အရက်သားတေဆုံးတာတွေလည်းရှိခဲ့ပါတယ်။တစ်ဆက်တည်းမှာပဲသခိုင်းတိုင်းရင်းမပင်ခရိုင်ပလဲမျိုးနယ်ကကြီးရွာတွေမှာလည်းစစ်ကောင်စီကရဟရင်တွေနဲ့ဒီကနေ့ပြစ်ခတ်တိုက်ခိုက်ခဲ့ပြီးဒီကြောင်ကပြစ်ခတ်တံတွေကိုပလဲမျိုးပေါ်ကနေအထိကြာကြောင်ဒေတာကန်တူကပြောပါတယ
်တတိကွာပဲဒီညောင်ကိုပဲကံပေါက်ဖက်ပုံညာအဲ့ဒီပလဲရဲ့အနောက်ဘက်ကနေပြီးတော့အနောက်မြောက်ကနေပြီးတော့တက်သွားတာဗျဒီချင်းနောက်ကလို့ဆိုကျွန်မခမန်းလာတော့တနာရီခွဲနှစ်နာရီလောက်ကကြာပေါ်နေပြစ်တာရေတော့ကျွန်မတို့ကအတန်နဲ့ကြာတာဟုတ်လိုင်းနေတာတော့ကြာတယ်ကြာတယ်အတန်ကတော့ကြာတယ်ပလဲမျိုးတွေကကျွန်မတို့ညိုတဲ့ကကြာတယ
်ပလဲမျိုးတွေကကြည့်ရော်ဒီမှာစစ်ကောင်စီတပ်တွေနဲ့ပလဲကာကွယ်ရေးတပ်ဖွဲ့တွေမကြကနဆူတူအပြန်အလှန်တိုက်ခိုက်နေကြတာပါဒီဇင်ဘာလ22ရက်နေ့ကလည်းစကိုင်းတိုင်းကျွန်းလှမြို့အနောက်ဘက်ကဒေသခံကာကွယ်ရေးတပ်ဖွဲ့တွေရှိနိုင်တဲ့တင်တဲ့နေရာတွေကိုစစ်တပ်ကမြေပြင်ကနေရောဝေဟင်ကနေပါစီးနင်းတိုက်ခိုက်ခဲ့တယ်လို့ကစွန်းရင်ကြီးရွာကိုရဟန်းရင်တွေပေါ်ကနေပြစ်ခတ်ခဲ့လို့ဒေသခံ2ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်စကိုင်းတိုင်းထဲမှာဒီဇင်ဘာ18ရက်ကစလို့စစ်တပ်ကလေကြောင်းကနေရဟန်းရင်နဲ့တိုက်ခိုက်တာ၄ချိန်ရှိခဲ့ပါပြီအရသာတွေရှိတဲ့ကြီးရွာတွေမှာမကြကနဆူတူလူဒီကြောင်းကနေတိုက်ခတ်ပေမဲ့ဒီလိုတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးဒီဇင်ဘာလ19ရက်နေ့ကဂန်ဂောကျန်နှန်းကားရွာရဲရွာခေါင်းဆောင်တွေစီဝေးလုံနေချိန်စစ်ကောင်စီတပ်တွေကရဟန်းရင်တွေအပါအဝင်အင်အားများပြားနဲ့ဝင်ရောက်စီးနင်းခဲ့လို့ပြည်သူ့ကော်မတီအဖွဲ့ဝင်တွေအပါအဝင်အရသာ9ဦးတေဆုံးခဲ့ပါတယ်စစ်ကောင်စီကတော့တေဆုံးသူ6ဦးရှိတယ်လို့သာသတင်းထုတ်ပြန်ခဲ့ပြီးဒီကြောင်းကနေတိုက်ခိုက်တာကိုတော့ထည့်သွင်းဖော်ပြတာမရှိခဲ့ပါဘူးခင်ဗျာ
ကိုကြကြတိမရှင်ချင်းပြည်နယ်မင်းတပ်မြို့နယ်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံချင်းကာကွယ်ရေးအဖွဲ့စီဒီအက်တို့ဗိုလ်ချုပ်နေညပိုင်းကတိုက်ပွဲဖြစ်ခဲ့ပါတယ်မင်းတပ်မြို့နယ်ဘက်စစ်တပ်ကထိုးစစ်ဆင်လာတဲ့အတွက်တိုက်ပွဲတွေရက်စက်ဖြစ်နေတယ်လို့စီဒီအက်အဖွဲ့ဘက်ကပြောပါတယ်တိုက်ပွဲဖြစ်နေတာကြောင့်ဒေသခံကြေးရွာသားထောင်ချီရလဲဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေရပါတယ
20နှစ်နေ့ညနေပိုင်းကခိရိန်ကျေးရွာနီးတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒေသခံကျေးဇူးကော်ရေးအဖွဲ့ကြီးလှုပ်ရှားနေတဲ့အပေါ်စစ်တပ်ကနေပြည်တော်ရှင်းလင်းနေတဲ့အတွက်တိုက်ပွဲဖြစ်ခဲ့တာလို့CDF မင်းတက်ပြောရေးဆိုခွင့်ရှိသူစလိုင်းရောမန်ကပြောပါလေ
မနေ့ကတိုက်ပွဲဖြစ်တယ်ခွင့်ရောမှာတိုက်ပွဲဖြစ်တယ်ပေါ့နော်အချိန်ကနေ့လေနှစ်နာရီခွဲဦးကြလောင်းမှာဖြစ်တာခဏစကြတဲ့ရောင်းရုံနာနေကျွန်တော်တို့ဒီနေ့တိုက်ပွဲဖြစ်တယ်တိုက်ပွဲတနင်္ဂနွေခွဲလောက်ပဲဂျိုင်းမှာပြီးသွားတယ်ပေါ့နော်ဂျေရော့ဖက်ကတော့အထူးဆိုင်ရှိပြန်ဆုတ်လာတာပဲမနေ့ကသူတို့ဖက်က3ယောက်လောက်တော့ကြတယ်9ယောက်လောက်တော့တန်ညာရမယ
်ဒီနေ့ကြာတာပရင်းဒီမှာတော့တိုက်ပွဲတွေရှိပေမဲ့ချင်းပြည်သူကော်ဝေးရေးအဖွဲ့ကြီးရှိနိုင်တယ်လို့ထင်ရတဲ့နေရာတွေဘက်ကစစ်တပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။မင်းတပ်ပြည်နယ်တွေကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေစစ်ကြောင်းတစ်ကြောင်းနဲ့နေမင်းရှင်းလင်းနေတဲ့အတွက်ဒီဇင်ဘာလ19ရက်နေ့ကစလို့20ရက်နေ့အထိရှမွေလာပန်ဝမန်သူလီယုံကျေးရွာတွေဘက်မှ CDF မင်းတပ်နဲ့နေစဉ်စစ်ပိုက်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့လည်းစလိုင်းရုံးမှန်ကပြောပါတယ
်။ခက်ကို20နှစ်ကျောက်လျှောက်တိုက်ပွဲဖြစ်တယ်။စစ်ကြောင်းတစ်ကြောင်းနဲ့ပေါ့နော်တိုက်ပွဲတောက်လျှောက်ဖြစ်နေပေါ့။ရှင်ဘွေးမှာဖြစ်တယ်ရှင်ဘွေးမှာတင်ဝမ်တူမှာနဲ့တင်ဖြစ်တယ်အောင်လာပန်းမှာဖြစ်တယ်လာပန်းကနဲ့ဖြူယုံအောင်မှာတန်ဖြစ်တယ်ဆင်ချင်းပေါ့နော်အဲ့တဲ့ဘွေးမှာတော့ကျင်းဦးတက်ကတယောက်တော့တန်ရရတယ်တက်ကရှင်ဘွေးမှာတော့တက်တယောက်ကြာတယ်ဝမ်တူမှာလည်းတယောက်ကြာတယ်တန်ရရတယ်လို့ရှိနေပေါ့နော
်၃ရက်လောက်ဇက်ကြက်ခဲ့တဲ့ဒိုင်ဘွေးကြီးအတွင်းစစ်ကောင်စီဘက်ကထိခိုက်ကြဆုံးမှုများတယ်လို့ CDF ကပြောပေမဲ့တိကျတည်မပြုတ်နိုင်သေးပါဘူးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့မင်းတပ်မျိုးဘက်မှာတိုက်ပွဲကြီးကြီးမားမားမရှိဘူးလို့ VOA ကိုပြောပါတယ်အခုလိုတိုက်ပွဲတွေဖြစ်နေတာကြောင့်အနီးနားကျေးရွာတွေကဒေသခံတွေလည်းဘေးလွတ်ရာကိုဒိမ့်ဆောင်နေရတယ်လို့စလိုင်းရောမန်ကပြောပါတယ
်ဒေသခံတွေတိုက်ပွဲဆောင်ကြတာပေါ့စစ်ပွဲဆောင်ပြေးရတာပေါ့နော်ခန့်မှန်းချီရွာပေါင်း20တလောက်ရှိရမယ်စစ်ပွဲဆောင်တွေပေါ့နော်900လောက်ရှိရမယ
်မင်းတပ်မျိုးနယ်တွေမှာစစ်ကောင်စီတပ်နဲ့မင်းတပ်ချင်းကာကွယ်ရေး CDF အဖွဲ့တွေကြားတိုက်ပွဲတွေကြောင့်ထွက်ပြေးနေကြတဲ့ရွာသားစုစုပေါင်း1000ချီရှိနေပြီလို့မင်းတပ်စစ်ဘေးဒုက္ခသည်တွေကိုကူညီပေးနေတဲ့ကော်မတီဝင်တူကပြောပါတယ်။ဆီယနာသိပြီးတဲ့နောက်အေဗီလာ24ရက်နေ့ကစလို့ချစ်ပြည်နယ်အတွင်းမင်းတပ်ကံပက်လက်မတူပြီးဟာခါတန်တလန်ဖလန်စားတဲ့မြို့နယ်တွေမှာချင်းကာဝေးစီဒီအဖွဲ့တွေကစစ်ကောင်စီတပ်ဖွဲ့တွေကိုခုခံတွန်းလှန်နေကြတာဖြစ်ကြောင်းပါခင်ဗျာ။
ဥဒိန်ထိုင်ကိုပြောပြပေးခဲ့တာပါရှင်။ NLD အစိုးရလက်ထက်ကရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးညီပူနဲ့စီပင်ဝင်ကြီးဦးမေအောင်တို့ကိုရွေးကောက်ပွဲနဲ့ဆိုင်တဲ့ပုံမှန်တစ်ခုနဲ့ထပ်တိုးတရားစွဲဆိုလိုက်တယ်လို့သူရှင်တွေကပြောပါရယ်။လာမယ့်2022ခုနှစ် January 5ရက်နေ့မှာအဲ့ဒီအမှုတွေကိုစတင်ကြားနာစစ်ဆေးသွားမှာဖြစ်ပါရယ်။ရန်ကုန်ကလာတဲ့ဒီသတင်းကိုမက်ခင်ဖြူတွေကပြောပြပေးပါရှင်။
NLD အစိုးရလက်ထက်ပြည်ထောင်စုအစိုးရနဲ့ပြည်နယ်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်တာဝန်ရှိသူအတော်များများကိုစစ်ကောင်စီကရွေးကောက်ပွဲဆိုင်ရာပုံမှန်တွေနဲ့ထပ်ပြီးတရားစွဲနေပါတယ်။အမှုထက်တိုးပြီးတရားစွဲခရရသူတွေရဲ့မှာရခိုင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဦးညီပူနဲ့စီပင်ဝန်ကြီးဟောင်းဦးမေအောင်တို့လည်းပါဝင်ပါတယ်။ယာရုတာဝန်ယူထားတဲ့အချိန်မှာပြည်နယ်ရွေးကောက်ပွဲမဲမတမာမှုတွေဖြစ်အောင်မလျော်ဩစာသုံးခဲ့တဲ့ဆိုပြီးတရားစွဲတာဖြစ်တယ်လို့ဦးညီပူရဲ့ရှေ့နေတူကပြောပါတယ်
။ဟုတ်တယ်ဟိုအားသူ့ကိုဒီ right ဒီမှာတရားစွဲစာရင်းနဲ့ဟိုဖက်တဲ့ဒီလိုမနေ့ကကျွန်တော်တို့ကပြောတယ်ကျွန်တော်တို့ကမနေ့ကနော်အာဂတိအမှုနဲ့သူတို့ကတွေ့တယ်ကျွန်တော်တို့ကဆရာရင်းဆရာရင်းကအင်းတော်တရားပြည်ပြည်ရင်းမတွေ့ဘူးပြီးတော့သူကကျွန်တော်တို့ဒီအာဂတိအမှုမတိုက်ခင်ကဒီလိုကိုဒီလိုဖြစ်ထားရဆိုပြီးတော့ရုံရှင်းပြေပေါ့အဲ့ဒီကနေအင်းမရောနဲ့မရောအဲ့ဒီဘုကိုသူကဒီကျွန်တော်တို့ဇန်နဝါရီ9ရက်နေ့ကိုရှင်းတယ်လို့ပြောပါတယ်ဇန်နဝါရီ9ရက်လာတော့ရှင်းနေကိုဒီလိုတင်နေတယ်ဒီလိုပြောထားတယ်ပြောတယ်
ရခိုင်ပြည်နယ်ရွေးကောက်ပွဲကော်မရှင်အထွန်းရည်မှုဦးသူရိန်ထွတ်ကတရက်လိုလှုပ်ပြီးတော့သူတို့နှစ်ဦးကိုတရားစွဲတာဖြစ်ပါတယ်။လက်ရှိမှာဦးညီပူဟာအများပြည်သူတင်ငိတ်အေးချမ်းမှုပြက်ပြားအောင်လှုပ်ဆောင်မှုပုံမှန်905ခါခွေအမှုနဲ့အောက်တိုဘာလ10ရက်နေ့ကထောင်နှစ်နှစ်ချမှတ်ခံထားရတယ်လို့အာဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန်55နဲ့လည်းအမှုတုံးမှုနဲ့တရားစွဲခံထားပါတယ်။ဦးညီပူဆွဲဆိုခံထားရတဲ့အာဂတိအမှုတွေကိုလာမယ့်နှစ်စံပိုင်းမှာအပြည့်အဝအမိန့်ချနိုင်ပွဲရှိတယ်လို့ရှင်းနေကပြောပါတယ
်။အဂတိနဲ့ကြတော့အဂတိကဆံမွန်တက်ဖြစ်ရေးဥပမာ95နဲ့ဒီကစိတ်မင်းရေးဆိုင်ရတယ်။စိတ်မင်းရေးဆိုင်ရတဲ့ဟာမှာကျွန်တော်တို့ကတော့ဟိုအဂတိဆံမွန်ကတော့ကျွန်တော်တို့ဒီလိုဖက်ပစ်စစ်ပြီးဟိုစစ်စစ်ကနာဝင်ကြီးကိုစစ်ပြီးဝင်ကြီးရဲ့စစ်ပြီးကိုစစ်နေအဆင်ရောက်နေတာ
อาจจะดีอะไรก็ไม่รู้นักเชื่อมจริงๆแต่ถ้าเกิดคนคนคนงานดีขนาดนั้นเราคงไม่ได้นักเชื่อมจริงๆเออแล้วการเชื่อมนักเชื่อมมาปีเดียวเนาะนักเข้าเชื่อมก็เราต้องเชื่อเพียงแต่ไม่ใช่เหมือนกันนักคงเชื่อก็ยังเชื่อก็เชื่อก็ได้ด้วยอาจจะดีกว่าจริงๆก็ยังมาเป็นจริงๆก็ไม่ได้เชื่อก็ได้สิ่งที่ตายยังวุ่นวายอยู่ยามมาเป็นจริงๆก็ไม่ได้เชื่อก็ได้
สิ่งใดยังวุ่นวายอยู่ยามมาเป็นจริงๆก็ไม่ได้เชื่อก็ได้สิ่งที่ตายยังวุ่นวายอยู่ยามมาเป็นจริงๆก็ไม่ได้เชื่อก็ได้มุ่งไปทางอาตาโมโนกูแต่ว่าปีอันนี้สัญญาสิมันขังไว้มุ่งไปปุ่มมาหน้าสังอารุเน่ต้องกงยูเน่ที่อายุมาที่อาศัยแข่งชาลาพิบิโรเอริอมุ่งนักกูเอจเวทเท่านั้นนั่นเองนั่นล่ะสิชาแม่แข่งชาวารีแต่ชาตินี้ปีนี้ก็อันนี้วุ่นยิ่งเจ้าตัวชูกุเล่ยุ่งกับเวก็ไม่เชื่อก็ได้สิ่งที่ตายยังวุ่นวายอยู่ยาม NRD အစိုးရရဲ့ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးနှင်းကိုတော့ဒီဇင်ဘာလ22ရက်ပတ်ထူးနေ့ကပဲပုံမှန်130ကြာကြီးနဲ့1190ချမှတ်ခဲ့ပါတယ်။တရားစွဲပြီးသတင်းတစ်ပတ်အတွင်းမှာပဲထောင်နဲ့တုံးနဲ့ချမှတ်ခဲ့ပါတယ်။အခုဆိုရင်ဒေါ်နန်းခင်ထွေးနှင်းစာခံရတဲ့ပြည်တံစုစုပေါင်းကအနည်း80ရှိပြီဖြစ်ပါတယ်ရှင်။
မကင်ဖြစ်ပါရှင်ရခိုင်ပြည်နယ်ကနေရန်ကုန်မြို့ကိုတွားဖို့ကြိုးစားတဲ့မွတ်စလင်80ကျော်ကိုတောင်ကုန်းမြို့နယ်ထဲမှာရဲကဖမ်းဆီးခဲ့ပါတယ်။လူတွေကိုပြုတ်သိမ်းတင်လာတဲ့ကားထဲမှာတယောက်ကတော့သေဆုံးနေတယ်လို့ရဲကပြောပါတယ်။ရန်ကုန်ကနေမလေးရှားနိုင်ငံကိုတွားဖို့ကြိုးစားကြသူတွေဖမ်းဆီးမိတဲ့အကြောင်းရန်ကုန်ကလာတဲ့ဒီသတင်းကိုကိုအောင်မြတ်သူကပြောပြပေးပါမယ်ရှင်။မြန်မာနိုင်င ကျွန်တော်တို့ရဲ့ရခိုင်မြို့နယ်တောင်ပိုင်းတောင်ကိုမြို့နယ်အတွင်းမှာရဲကဖမ်းဆီးခဲ့ပါတယ်။ဂွေတောက်ရွာနယ်မြောင်းငူကြားကရခိုင်ယူမပေါ်မှာအထောက်ထားမဲ့မွတ်စလင်86ဦးဖမ်းမိခဲ့ပြီးတော့တဦးကတော့ကားပေါ်မှာအသက်ရှူကျတာကြောင့်တေဆုံးနေရတွေ့ရတယ်လို့
ကိုယ်တိုင်ဖန်စီရမှာပါဝင်ခဲ့တဲ့ရဲရာရှိသူကပြောပါတယ်။ဝါဆာအဲ့တောင်လုံးတွေအဲ့ဒီဒိုးကြွယ်အုပ်သူအဲ့ဒီရောင်းမှုနဲ့ဝေးတောက်ကြောမှာတတိယမုံဘင်္ဂလီလူမျိုးနဲ့ဆက်ခွန်တို့ရရှိနေတဲ့နေရာဒီကဆက်ပြီးဒုက္ခမှုချွေးမှုကိုလည်းရတဲ့ပုံနဲ့ဒါဝကအဖွဲ့ချစ်သွားပြီးသားနေအဲ့တော့အဲ့မှာဘင်္ဂလီလူမျိုးနဲ့ဆက်ခွန်ရောက်တွေ့တယ်ကြောမှာအဲ့ဒီမှာအဲ့မ
Atabi, Atautame Muslimego, Tesan Lado in Ugoro, Lumongo Gumune, Pansi Dia, Sresorarelo, Yea Shidiga, Piovare. Muslimego, Chaubing, Continue, Kuwa Tesan Lara Pipare.
Penuga, I believe you, Ponete, Chayago, Lavaga, Atarega.
ဒီလိုမျိုးတွေကိုသိဆောင်လာတဲ့တရားမဝင်တွေကလည်းအရင်ရေအရင်မောင်းရေနောက်လိုက်တွေကိုကျွန်တော်တို့ကရေစကန်ကိုဖန်ဆီးခေါ်ဆောင်လာတယ်ပြီးတော့ရေစကန်မှာအကြေးရမဝင်လူမောင်းတွေတောင်းမှုနဲ့ရာသက်ကြီးတောင်းမှာ၃၆ခုအရာအကြေးယူဆောင်ရထားတယ်ဗုဒ္ဓဦးနေကဖန်ဆီးခံရတဲ့မွတ်စလင်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော်စစ်တွေမြောက်ဦးစတဲ့မြို့တွေကဖြစ်ပြီးတော့ရန်ကုန်နဲ့စင်မလ ွယ်ပြည်ပနိုင်ငံတွေကိုမကြာခဏဆိုလိုထွက်သွားဖို့ကြိုးစားလေးရှိပါတယ်အခုလိုလူကုန်ကူးတွေရဲ့အကူအညီနဲ့တရားမဝင်သွားကြသူတွေကတချို့မြန်မာပိုင်နယ်တွေမှာဖမ်းဆီးခံရတာရှိသလိုအင်ဂျင်တိုင်းမလေးရှားစားတဲ့နိုင်ငံတွေရဲ့ပိုင်နယ်တွေထဲမှာလည်းဖမ်းဆီးခံရမျိုးတွေရှိပါတယ်2021ခုနှစ်အောက်တိုဘာလတုန်းကလည်းရခိုင်ပြည်နယ်ကဆက်လီနဲ့မလေးရှားဘက်ကိုတရားမဝင်သွားဖို့ကြိုးစားခဲ့တဲ့ရိန်ဂျာတွေကိုနှစ်ကြိမ်ဖမ်းမိခဲ့ရမှာစုစုပေါင်း100နီးပါးရှိခဲ့ပါတယ်ဒါအပြင်နိုဝင်ဘာလ29ရက်နေ့ကလည်းစီစီပြည်သူ228ယောက်ပါဝင်တဲ့ဆက်လီတစည်းကိုစစ်တွေမျိုးအနောက်မြောက်ဘက်ကပင်လယ်ထဲမှာရေတပ်ကဖမ်းဆီးခဲ့ပါတယ်။အဲဒီဖမ်းဆီးခံရသူတွေကမွတ်စလင်109ဦးကိုလောက်ကဥပဒေပုံမှာ73တင်းနဲ့မောင်တော်မျိုးနဲ့တရားရုံးကဒီဇင်ဘာလ14ရက်နေ့ကပဲထောင်ဒဏ်5နှစ်စီချမှတ်လိုက်ပြီးတော့ကျန်တဲ့အသက်16နှစ်ယောက်ကလေးငယ်အယောက်80နဲ့အသက်10နှစ်ယောက်ကလေးငယ်35ဦးကိုတော့မောင်တော်မျိုးနဲ့တရားရုံးကစုဆုံးမှပြီးတော့ပြန်လွှတ်ပေးခဲ့ပါတယ်ညာ။
ကောင်မြတ်သူကြကြပြီးခဲ့တဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေဖမ်းဆီးခံရတဲ့တင်းမှာရှင်။ဂျာတာရေးညရဲ့တင်းပြုပုစက်တွေကတော့ဒီလောက်ပါပဲ။ဗီရီကနေဂျာတာရေးညတိုင်းညမဘာသာအစီအစဉ်တွေကိုဝါရှင်တန်ဒီစီမြို့တော်ကနေည10:00နာရီတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝတ်မှာတော့ဂျာတာရေးညတိုင်းတင်ဆက်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။သောတာရှင်တွေအနေနဲ့ဗီရီညမဘိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုပေးပို့နိုင်ပါတယ်ရှင်
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင်
Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA ကနေကြာသပတေးညတိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA American တန်းကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့ရကနေ light to meter 19 kHz 15953ညာ light to meter 25 kHz 11803ညာ light to meter 32 kHz 633က light to meter 190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ကြာသပတေးညတိုင်းထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေကကျန်းမာရေးကဏ္ဍနဲ့တိုင်းရင်းဒေသကသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးတော့ဦးအောင်ခင်ရဲ့မြန်မာအရေးသုံးသက်ချက်ကိုနားဆင်ရအောင်ပါမြန်မာပြည်အရှိတောင်ပိုင်းဒေသမှာစစ်ကောင်စီတပ်ကကျူးလွန်တဲ့ရာဇဝတ်မှုဖိနှိပ်မှုမတရားမှုနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုမှတ်တမ်းတင်ထားတဲ့အစီရင်ခံစာတစ်စောင်းလွန်ခဲ့တဲ့လကထွက်ပေါ်လာပါတယ်ဒီအကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်
အာဏာသိမ်းပြီးတဲ့နောက်ပိုင်းမြမပြည်အရှိတောင်ပိုင်းဒေသမှာစစ်ကောင်စီတပ်ရဲ့ကျူးလွန်တဲ့ရာဇဝတ်မှုဖိနှိပ်မှုမတရားမှုနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုမှတ်တမ်းတင်ထားတဲ့အစီရင်ခံစာလွန်ခဲ့တဲ့လကထွက်လာပါတယ်။ဘယ်အဖွဲ့အစည်းနဲ့မှပတ်သက်ခြင်းမရှိတဲ့တိကျလွတ်လပ်တဲ့ကရင်လူ့အခွင့်အရေးအဖွဲ့ရဲ့စာမျက်နှာတရားကြိုအစီရင်ခံစာဖြစ်ပါတယ်။ဒီအဖွဲ့တည်ထောင်ထားတာအနည်း30နီးပါးရှိနေပါပြီ။အရှိတောင်ပိုင်းဖြစ်တဲ့တောင်ဦးညောင်လေးပင်ပါပွန်တထုံမော်လမြိုင်ပအမြိတ်တဝဲစတဲ့ဒေသတွေမှာသတင်းစီဆောင်တယ်လို့ဆိုပါတယ်စစ်ကောင်စီကိုဘုံရန်သူအဖြစ်သတ်မှတ်ဖို့ပြောကြပြီးမဲ့အရင်ကရှိခဲ့တဲ့တောင်ဆိုချက်တွေကိုပြန်ပြီးအားသက်လောင်းတာမျိုးပဲရှိပါတယ်ဥပမာပါပွန်ခရိုင်မှာဆန္ဒပြသူတွေကအာဇာနည်စောဘဦးကြီးရဲ့မူတွေကိုအလေးပေးပါတယ်လက်နဲ့မချာရေးကရင်ကကြမှာကရင်ဖန်တီးရေးနဲ့ကရင်ပြည်ကိုအသိအမှတ်ပြုရေးအဓိကထားကြပါတယ်စစ်အာဏာရှင်စနစ်ရဲ့ဒဏ်ကိုနှစ်ပေါင်းများစွာခံခဲ့ရတဲ့ကရင်ပြည်သူတွေကစနစ်ရုပ်အောက်ကိုပြန်ပြီးမရောက်ချင်လို့ဆန္ဒပြကြတာလို့ဆိုပါတယ်ရင်းရမ်းတဲ့ပြည်သူဆန္ဒပြပွဲတွေတပြည်လုံးမှာဖြစ်ပေါ်လာသလိုကရင်ပြည်နယ်မှာလည်းပေါ်ပေါက်လာပါတယ
်ရင်းရမ်းစွာဆန္ဒပြသူတွေကိုစစ်ကောင်စီလုံခြုံရေးတပ်ကချင်းချောက်ဖမ်းဆီးအကြမ်းဖက်ပြီးတုတ်ပြန်ပါတယ်ဆန္ဒပြသူများလေလေအကြမ်းဖက်မှုလည်းများလေလေဖြစ်ပါတယ်။လုံခြုံရေးတပ်ဖွဲ့တွေဟာလက်နက်ပစ္စည်းမျိုးစုံကိုတုံးပြီးနှိမ်နှင်းဖို့ကြိုးပမ်းပါတယ်။ဆန္ဒပြသူတွေကိုပြစ်မှတ်ထားပြီးအကြမ်းဖက်တိုက်ခိုက်ပုံကိုမေးမြန်းခံရသူကပြန်ပြောပြကြပါတယ်။ပြည်သူတွေကိုတွေးတဲ့နေရာမှာတမင်ပစ်တတ်တဲ့လူမဆန်တဲ့လုပ်ရဖြစ်တယ်လို့လှိုင်းပွဲမျိုးတွေကဆန္ဒပြသူကပြောပါတယ်။တပ်ဖြတ်မှုတွေရှိပေမဲ့ဆန္ဒပြဖို့စိတ်အားထက်သန်ကြတယ်လို့ဖန်မျိုးဒေသခံတို့ကလည်းပြောပါတယ်အမျိုးသမီးတွေကိုစစ်ကောင်စီတပ်သားကရိုက်နှက်ကန်ကြောက်တဲ့ဖြစ်ရမျိုးတွေလည်းရှိပါတယ်ဖန်မှာဆိုရင်အမျိုးသမီးတွေဟာဆန္ဒပြတာကိုရပ်တန့်ရတဲ့အထိအခြေအနေဆိုးသွားပါတယ
်ဆန္ဒပြပွဲခေါင်းဆောင်တဲ့စီစဉ်သူတွေဟာနေတိုင်းပြေးလွှားနေရပါတယ်သူတို့ကိုစစ်သားတွေကမှတ်မိတဲ့အတွက်အမြဲတမ်းပြေးလွှားပုန်းအောင်နေရပါတယ်အလုံးအကျွံအင်အားသုံးပြီးဆန္ဒပြပွဲတွေကိုဖြိုခွင်းကြောင်းအာဏာပိုင်ရေးလှုပ်ရှားမှုမှာပါဝင်တဲ့စစ်သားနဲ့ရဲသားအချို့ကလည်းအတီးပြုတ်ပြောဆိုပါတယ်စစ်သားကရဲဝတ်စုံဝတ်ပြီးပြည်သူကိုပြစ်ခတ်တပ်ဖြတ်နေတာဟာရဲသားတွေကိုပြည်သူကမုန်းအောင်တပင်လှုပ်နေတာလို့ပြောပါတယ်ဆန္ဒပြသူတွေကလည်းအကြမ်းဖက်မှုနဲ့ပန်းစည်းခံရမှုတွေကိုရှောင်တိမ့်နိုင်အောင်အဖွဲ့ငယ်ကလေးတွေဖွဲ့ပြီးနေရာကွက်ကျလျင်မြန်စွာဆန္ဒပြကြပါတယ်ပါအမျိုးမှာဆန္ဒပြလို့မရတဲ့အခါကြေးရော်ဒီမှာဆန္ဒပြကြပါလေဒါကြောင့်ဆန္ဒပြပွဲတွေပုံစံအမျိုးမျိုးနဲ့ပေါ်ထွက်လာတာဖြစ်ပါလေလုံုံရေးတက်နဲ့ထိတ်တက်မတွေ့အောင်လဲရှောင်ရှားရပါတယ
်ဆီအာနာသိမ်းပြီးနောက်တနည်းမှာပေါ်ပေါက်လာတဲ့ CDM အာနာဖီဆန်ရေးလှုပ်ရှားမှုမှာပြင်းရင်ပြင်းနေကလည်းတက်တက်ကြွကြွပါဝင်ပါတယ် KNU ကသူထိန်းချုပ်ထားတဲ့ခရိုင်ခုနှစ်ခုစလုံးမှာ CDM လုပ်သူတွေအတွက်ခုလုံရေးစခန်းတွေလုတ်ထားပေးပါတယ်စစ်တပ်လက်အောက်မှာအလုံးမလုတ်ချင်လို့အာဏာဖီဆန်ရေးလှုပ်ရှားမှုမှာပါဝင်လာကြတာပါမတရားတဲ့အမိန့်ကိုမနာခံချင်လို့ CDM လုတ်တာဖြစ်ပါတယ်ဒေသခံတိုင်းရင်းသားအာဏာပိုင်တွေက CDM လုတ်သူတွေကိုထောက်ပံ့ပါတယ် CDM ထောက်ပံ့ရေးကွန်ရက်တွေတောင်ပေါ်ပေါက်လာတာတွေ့ရပါတယ် ဒ CNU နဲ့မျိုးကိုလာရောက်ခိုးလုံတဲ့ CDM လုပ်သူတွေဟာစာဝတ်နေရေးလုံခြုံရေးမှာအဆင်ပြေကြပါတယ်။စစ်ကောင်စီခန့်ရက်ရွာအုပ်ချုပ်ရေးမှုတွေကိုဆန့်ကျင်ရတာဟာလဲဒေသခံတွေရဲ့ခုခံရေးတိုက်ပွဲတစ်ခုဖြစ်လာပါတယ
်။ဆေးအာနာသိန်းသာကကန့်ကွက်ဆန္ဒပြတဲ့ပြည်သူလူထုကိုစစ်ကောင်စီကရန်သူလိုသဘောထားပြီးတိုက်ခိုက်ချိန်မုန်းတာကြောင့်အသက်ပေါင်းများစွာဆုံးရှုံးပြီးအိုးအိမ်မဲ့တဲ့ဒုက္ခတွေဥယျာဉ်သိမ်းနဲ့ချီပြီးရှိတာပါလေ။ကြီးလက်တော်ရာကိုစစ်ကောင်စီတပ်ကလက်နက်ကြီးတွေနဲ့ပစ်ခတ်မှုလေရင်နဲ့ဘုံကျဲမှုကြောင့်ထွက်ပြေးတင်းချောင်ရသူဥယျာဉ်လဲတိုးပွားနေပါလေ။ရွာသူရွာသားတွေဟာကိုဗစ်ရောဂါကူးစက်ခံရမှာကိုအာယုံမဆိုင်နိုင်တော့ပဲစစ်ကောင်စီတပ်ရဲ့အန္တရာယ်ကိုပဲကြောက်ရွံ့နေရတယ်လို့ထွက်ပြေးလာသူတွေကပြောပါတယ်။စစ်တပ်ရဲ့အကြမ်းဖက်မှုကိုဘိုးဘွားလက်ထက်ကလေးကတွေ့ကြုံခံစားခဲ့ရပါတယ်စစ်ကောင်စီခေတ်မှာငြိမ်းချမ်းမှုနဲ့မေတ္တာတရားကင်းမဲ့နေတာကိုတိုင်းရင်းသားတွေသိကြပါတယ်စစ်အာဏာရှင်စနစ်ကိုဖျက်ဆီးပြမတာမျိုးဆက်တည်ရတွေ့ဘဝရှင်းသန်နိုင်လိမ့်မယ်လို့ယုံကြည်သူတွေများပါတယ်စစ်ကောင်စီနဲ့ဆက်ဆံညီနိုင်လို့အကျိုးရှိမှာမဟုတ်ဘူးလို့အများစုကယုံကြည်ပေမဲ့လူတစုကတော့ငြိမ်းချမ်းတဲ့နည်းနဲ့အပြေရှားနိုင်လိမ့်မယ်လို့ယုံကြည်နေစေဖြစ်ပါတယ်ပြည်သူကလက်ခံထားလို့ဒါစစ်အာဏာရှင်စနစ်တည်ရှိနေတာဖြစ်လို့ပြည်သူကလက်မခံတော့တဲ့အခါမှာပြစ်စီရမယ်လို့အများစုကယုံကြည်ကြောင်းကရင်လူ့ကိုယ်ရေးအဖွဲ့အစည်းအဝေးမှာဖော်ပြထားပါတယ်ခင်ဗျာ
ဥောင်ခေရဲ့မြန်မာအရေးတုံးတဲ့ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်။ဆက်ပြီးတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်မျိုးကွဲတဲ့အိုမီကရွန်စကြီးစုလာတဲ့အကြောင်းပြောပြထားပါတယ်။ COVID-19 မျိုးကွဲတဲ့အိုမီကရွန်ဟာကမ္ဘာနိုင်ငံကြီးတချို့မှာအဓိကကူးစက်တဲ့မျိုးကွဲအဖြစ်စကြီးစုလာတာဟာသင်ခန်းစာယူစရာဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။အမေရိကန်နိုင်ငံနဲ့တခြားနိုင်ငံကြီးတွေမှာအချိန်တိုအတွင်းအခုလိုအဓိကကူးစက်တဲ့မျိုးကွဲဖြစ်သွားတာကြောင့်မြန်မာနိုင်ငံမှာလည်းဒီအဆင့်မရောက်ခင်ဘာတွေကြိုးပြင်းသင့်ပါတလဲဒီကြောင့်နယူးယောက်မြို့ White Cough High ဆေးရုံကညွှန်ကြားရေးမှုနဲ့မြန်မာပြည်ကကိုဗစ်လူနာတွေကိုလည်းဖုန်းကတဆင့်ကူပေးနေတဲ့ကူးစက်ရောဂါအထူးကဒေါက်တာဆေးရသက်ကိုကိုဝင်းမင်းကမေးမြန်းထားပါတယ
်ဟုတ်ကဲ့ဒေါက်တာဆေးရသက်ခင်ဗျာကျွန်တော်ဒီကိုဗစ်မျိုးကွဲသစ် Omicron ကပေါ့နော်ကဘာပေါ်မှာဒီအဓိကကူးစက်တဲ့မျိုးကွဲဒီ dominant အဖြစ်လာဖို့ပေါ့နော်ဒီ command jet တွေထွက်လာနေတဲ့အချိန်မှာတချို့လဲဖြစ်ကုန်ကြပြီပေါ့နော်မြန်မာနိုင်ငံအတွက်ဆရာကြီးဒီနောက်ဆုံးတွေ့ရှိထားတဲ့ထူးခြားမှုတွေကအရေးပါတာဆိုရင်အောက်စပြီးတော့ရှင်းပြကြရစေ
CDC က announce လုပ်လိုက်တယ်ပေါ့နော်85ရာခိုင်နှုန်းတော့ case အကုန်လုံးက US မှာဖြစ်တဲ့ဟာတွေအကုန်လုံးဒီ Omicron ကြောင့်ဖြစ်ပါတယ်ဆိုပြီးသူတို့ comment လုပ်လိုက်တယ်အဲ့ဒါလွန်ခဲ့တဲ့တစ်ပတ်နဲ့နိုင်ရှင်လို့ရှင်တရားခိုင်ကုန်ပဲပြောခဲ့တာလေဆိုတော့တက်ကနေ85အထိကိုတည်တည်တံ့ကြီးကို꿰သွားတယ်အရန်ကိုကူးစက်မြန်ပါတယ် Delta ထက်2ဆနဲ့3ဆပို့ပြီးကူးစက်မြန်တယ်လို့ပြောထားပြီးသားပါဘောနော်ဒါတိတာဒီချက်ကအဓိကအသေးစားတဲ့အချက်တစ်ချက်ပေါ့နော်ဆိုတော့ဒီလိုနေရာမှာဒီလောက်တောင်ကိစ္စများလာပြီဆိုလို့ရှိရင်အခြားနိုင်ငံတွေမှာလည်းများလာမှာပါဘာလို့လဲဆိုတော့ Delta တော့အိန္ဒိယမှာစဖြစ်လာတယ်နှစ်လကျော်ကျော်လောက်မှာ US ကိုရောက်လာအခုဆိုရင်ဒီ Omicron ရဲ့ကျွန်တော်တို့လွန်ခဲ့တဲ့3ဘတ်ခွဲလောက်အချိန်မှာကျွန်တော်တို့စပြီးသိလာတယ်ဆောက်တာအဖရိကမှာအဲ့ဒီအချိန်မှာဒီ lockdown လုပ်တဲ့ဟာ US or UK or European country တော်တော်များများဆောက်အာဖရိကလာတဲ့ဟာအကုန်လုံး lockdown လုပ်ချလိုက်တယ်ဒါပေမဲ့လည်းကျွန်တော်မကောက်နိုင်ပါဘူး UK ပါလည်းကိစ္စအများကြီးတက်လာတယ
်ဟုတ်ကဲ့ဆရာတော့အခုနယူးယောက်မှာထူးခြားတဲ့အနေအထားက
ဒီအခုစနေတနင်္ဂနွေတနင်္လာဒီ3ရက်မှာဆိုပြည်သူသားနယူးယောက်မှာကိစ္စကတောင်းနေချီပြီးတော့တက်လာတယ်ဒါနယူးယောက်တိမဟုတ်ဘော်စတန်နဲ့ဒီတိုင်းပဲကယ်လီဖိုးနီးယားမှာလည်းဒီတိုင်းပဲဒီအခုနယူးယောက်ထူးခြားခြားမှာတွေ့လာလဲဆိုတော့အရင်တော့မရှိခဲ့တဲ့နေရာတွေအထူးသဖြင့် Long Island လို့ခေါ်တဲ့လူကြီးလူငယ်တွေလည်းနေတယ်သူတို့ vaccine နဲ့သိမထိုးဘူးလို့ထင်ပါတယ်အဲ့နေရာမှာ case အများကြီးလာတယ်ဒါ upstate New York Finger Lake area လို့ခေါ်တဲ့နေရာမှာကျွန်တော်လွန်ခဲ့တဲ့၄လလောက်ကဒီကျွန်တော်ရောက်တဲ့အချိန်တော့တယောက်မှ mask မတပ်ဘူးပြန်မသွားတဲ့အချိန်တော့ဒါ case တွေတော်တော်နေတယ်အေးအဆစ်ဆစ်ပဲအခုကဒီ Omicron ရဲ့ထူးခြားတဲ့တစ်ချက်လေးပေါ့နော်ကလေးတွေနဲ့လူငယ်တွေအရန်ဖြစ်တယ်အဲ့ဒီမှာ Cornell University ဆိုတာအကြီးကြီးရှိပါတယ်ကျောင်းသားတွေလည်းအများကြီးပဲလူပြည့်900ကျော်စပြီးတော့ positive စဖြစ်တာအဲ့မှာစပြီး New York State က alarm စဖြစ်တာလုံးဝနဲ့ပတ်မှာပေါ့နော်ဆိုတော့ချင်းသူတို့ကျောင်းတွေပိတ်ချလိုက်တယ်ဒါကတော့ဒီ Christmas ဆင်ရောက်ကျောင်းလည်းပိတ်ရမယ်အတူတူပဲဖြစ်နေတာပေါ့နော်အခုချိန်ကျတော့မှ mask တွေပြန်တက်ပါဆိုပြီးတော့လှုပ်လာတယ်ကြီးကျယ်လှုပ်လာဒါပေမဲ့အချိန်ကနှောင်းသွားပြီလေ case အရန်ကိုတက်လာပြီးသွားပြီဒါကိုကျွန်တော်တို့က ဥပမာယူရမယ်အခုအချိန်မှာဗမာနိုင်ငံမှာထိန်းထုတ်ရနိုင်သေးတယ်ဘာလို့လဲဆိုတော့ကိစ္စတလောက်ကြီးမရှိသေးဘူးလို့ဆိုကျွန်တော်ထင်တာပေါ့နော
်ဟုတ်ကဲ့အဲ့တော့နယောက်မှာရောအခုအချိန်မှာဘလို့စထိန်းချုပ်မှုတွေလုပ်ထားလဲဆရာ
တာဝန်ရှိတဲ့လူတွေပေါ့နော်နယောက်မှာရှိတဲ့မေယာစေယုံတွေမှာရှိတဲ့ CEO တွေတော့အဖွဲ့အစည်းတွေမှာရှိတဲ့အကြီးအကဲတွေကိုယ်တိုင်ကဘာလို့ရမလဲဆိုတာသိတယ်ကိုယ်ဥပမာကျွန်တော်စေယုံမှာပေါ့နော်ဒီပြီးခဲ့တဲ့စနေနေ့က Christmas party ဆိုပြီးတယောက်ကိုပတ်စံ60ဆိုပြီးတော့ယူပြီးကျွန်တော်တို့လည်းပတ်စံပေးတာဆိုတော့တောက်ကြံလေးမှာဒီလိုဖြစ်လဲဖြစ်တော့ကျွန်တော်တို့အရေးပေါ်ခေါ်တယ်တတ်တဲ့လူတွေကိုမေးတယ်ငါတို့ဘာလုပ်တယ်ဆိုတော့ကျွန်တော်တို့ကတော့ပြောတယ်ဒီဟာကိုမလုပ်တင်တော့ဘူးပေါ့နော်cancel လုပ်တဲ့နေချစ်ချင်းပဲ cancel ဆိုပြီးတော့လုပ်လိုက်တယ်ထိုနည်းသူဆိုတာပဲ broadway show တွေပြသက်တွေအကုန်လုံး cancel လုပ်လိုက်တယ်ဒါတွေဆိုပတ်စံထောင်ပေါင်းတောင်ပေါင်းမြောက်များစွာအကုန်ကျခံပြီးတော့ဒါတွေကိုလှုပ်ထားတဲ့ဟာတွေကိုသူတို့ဒါတွေမကြည့်ပါဘူးဘာလို့လဲဆိုတော့လူတယောက်ရဲ့ကျန်းမာရေးဒီရောဂါပြန့်သွားလိုက်လို့ရှိရင်တစ်မျိုးလုံးမှာဖြစ်သွားတဲ့လူတွေဒုက္ခရောက်မဲ့ဟာတွေသူတို့နားလည်ပါတယ်ဒါကြောင့်မလို့ဒီ media လည်းမြို့တော်ဝင်ပေါ့နော်ကိုယ်တိုင်ဝင်ပြောတယ်။နောက်တချို့ state ဒီမှာရှိတဲ့မြို့တော်ဝင်တွေဆိုလို့ရှိရင်ဥမာ gym တွေပါတယ်ပေါ့နော်။ဟိုအားကစားရုံတွေတော့ပေးတော့ဖွင့်သေးတယ်။ဒါပေမဲ့ vaccine ထိုးထားတဲ့ commission လုံးဝပေးမဝင်တော့ဘူး။ထမင်းဆိုင်တွေအထက်ထဲမှာလာစားမယ်ဆိုလို့ရှိရင် vaccine ထိုးထားတဲ့ commission လုံးဝပေးမဝင်တော့ဘူး။ထိုနည်းတူစွာပဲစေယုံတွေမှာအလုပ်လုပ်နေတဲ့လူတွေနောက်အနေနဲ့တခြားသောစက်ယုံတွေမှာလုပ်လုံနေလူတွေအားလည်းဒီလိုမျိုးပွဲလန်းတပင်းတွေကိုအကုန်လုံးစပြီးတော့ပိတ်ပလိုက်တယ်။အာ Christmas အချိန်ပေါ့နော်အခုစပြီးဒီ New York မှာရှိတဲ့ဘုရားကျောင်းကြီးကြီးဆိုစပြီးတော့ကျင်းပလာတယ်သူတို့ဒီလိုဝတ်ပြုပွဲကိုလုံးဝမလုပ်တော့ပါဘူးအကုန်လုံးဒီ online အနေနဲ့ဝတ်ပြုပွဲကိုလုပ်ပါမယ်လို့ပြောတယ်ဆိုတော့ဒါတွေကအရန်အရေးကြီးပါဘာဖြစ်လို့လဲဆိုတော့ဒီယောဂါကိုမပော့စေချင်ဘူးကျွန်တော်တို့ကစေးမရှိသေးဘူးဒီနေ့ဒီချိန်ဒီ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုအချိန်မှာမြန်မာနိုင်ငံအတွက်အရေးကြီးဆုံးဆိုရင်ဆရာဘာပြောချင်လဲ
ကျွန်တော်တို့ဒီနိုင်ငံမှာအခုလက်ရှိဒီလောက်ကြီးစီများလာတယ်ဒီကျွန်တော်တို့ဒီ New York မှာ96တူ980ရာခိုင်နှုန်းဒီ vaccine ထိုးထားတယ်လို့ပြောတယ်။ဒါတော့မှဒီလောက်ကြောက်တာဒီနိုင်ငံမှာရှိတဲ့တာဝန်ရှိတဲ့လူတွေကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့လူတွေအနေနဲ့အစာပေါင်းမြောင်များစွာကြောက်ရပါလိမ့်မယ်။နောက်တစ်ပိုင်းကပွဲလန်းတပင်တွေလုပ်ဖို့ပေါ့နော်အထူးဖြင့်မြန်မာနိုင်ငံမှာဆိုရင်တော့နေ့တကူတဲ့အချိန်ပေါ့လေ။နောက်တစ်ခုကဒီလိုမျိုး night club တွေတို့နောက်ထမင်းစားပွဲတွေတို့လူစုလူဝေးတွေအများကြီးနဲ့လုပ်တဲ့ပွဲလန်းတပင်မျိုးပေါ့နော်။အလူမင်္ဂလာပွဲတွေတို့ဆိုတော့ master ချင်းအဖြစ်ကိုကာကွယ်နိုင်တာဆိုတော့ master ထားရင်တော့ဟုတ်တာပေါ့လေဒါပေမဲ့လေတကားတလေကြလို့ရှိရင် master ဖြုတ်လိုက်မိတာတို့ပါလို့ရှိရင်လေရှူလိုက်မိလို့ရှိရင်ကူရမှာပဲဆိုတော့လူစုလူဝေးမလုပ်လို့ရှိရင်တော့အကောင်ဆုံးညီလန်းပေါ့လေလုပ်ဖြစ်လို့ရှိရင်လည်း vaccine တွေထိုးထားလို့ရှိရင်တော့မလုပ်နိုင်ဘူးလားဆိုတော့လုပ်လို့တော့ရတယ်ဒါပေမဲ့အခုကျွန်တော်တို့ကြည့်ကြည့်လိုက်အများစုတော့ဒီနိုင်ငံမှာရှိတဲ့လူက80ရာခိုင်နှုန်းညီပါ vaccine ထိုးထားပြီးတဲ့လူတွေကဘာပေါ်မှာ UK လိုနိုင်ငံမှာ80ရာခိုင်နှုန်းအထက်86မိသားအထိ vaccine ထိုးထားတယ်လို့ကြေညာထားတဲ့နိုင်ငံမှာတောင်းနဲ့ချီပြီးတော့လူနာတွေဖြစ်လာကြတယ် lockdown တွေသူတို့လုပ်လာကြတယ်ထမင်းဆိုင်တွေကို8နိုင်ငံအောင်ပိုင်းပိတ်တာလို့ဘားတွေနောက်ပိုင်းရှိတယ်ဆိုတော့ဒါမျိုးတွေကကျွန်တော်တို့လုံရတော့မယ်ဒီပမာနိုင်ငံမှာရှိတဲ့ထမင်းဆိုင်တွေဘားဆိုင်တွေအထူးသဖြင့် night club တွေမှာ night club ဆိုတာလူကြီးရာနဲ့ချီပြီးကျွန်တော်လည်းတကယ်ချင်းတရားတပ်ပုံပို့ပေးလိုက်လို့ကျွန်တော်ကြည့်လိုက်မိရပါတယ်တကယ်ကိုတော်တော်လေးတော့အားလားသိမိရပေါ့နော်ဒါလူအသက်ပေါင်းမြောင်များစွာဒုက္ခရောက်နေကိစ္စတွေပါဆိုတော့တာဝန်ယူမှုတာဝန်ခံမှုရှိတဲ့လူတွေမလုပ်လို့ရှိရင်ကျွန်တော်တို့မှရှိတဲ့ပြည်သူတွေကကိုယ်ကိုယ်တိုင်လုပ်ရပါလိမ့်မယ်ဘာလို့လဲဆိုတော့ဒီလိုမှပါဝင်ပြီးတော့မလုပ်လို့ရှိရင်ရောဂါပြန့်သွားလို့ရှိရင်ဘာမှလုပ်လို့မရတော့ဘူးအခြေအနေဖြစ်သွားပါလိမ့်မယ်ကျွန်တော်တို့ Delta ရောကပမာနိုင်ငံမှာလူဦးရေမြောင်များစွာဒုက္ခရောက်ပြီးတော့အသက်ကြီးတဲ့လူဦးရေအများကြီးဆုံးရှုံးသွားခဲ့ဆိုတော့ဒီအချိန်မှာတော့ကျွန်တော်တို့လုံနိုင်တဲ့အပိုင်းပေါ့မာစီမြများတက်တယ်မြေမကောင်းလို့ရှိရင်အလုပ်ကိုမစင်ဘူးခွဲပြီးတော့နေလိုက်အခုပွင့်လန်းတပင်နေနှစ်တကူလာမဲ့အခြေအနေမှာစူးစူးဝေးဝေးနဲ့မလုပ်ကြပါနဲ့ဒီဗီဒီယိုကောလေးနဲ့လုံနေကြတဲ့အပိုင်းတွေလုပ်လို့ရပါတယ်နှစ်တကူဆိုတာနှစ်တိုင်းနှစ်တိုင်းရောက်လာမှာပါကျွန်တော်တို့တိုင်းပြည်မှာရှိတဲ့လူတွေတန်းညံ့မှမာနဲ့အသက်ရှင်ပြီးတော့နှစ်တကူကိုဒီနှစ်မှာမစင်လွှဲရလို့ရှိရင်နောက်နှစ်မှာစင်လွှဲလို့ရပါတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်
ကိုဝင်းမင်းတက်ဆက်ပေးခဲ့တဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။အခုတခါတော့အပတ်စဉ်တိုင်းရင်ဒေသကသတင်းလောအစီအစဉ်ကိုတက်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကိုတော့တိုင်းရင်သတင်းတောက်တွေကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလောကကြွဆိုပါတယ်။မြန်မာနိုင်ငံတောင်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်စပါအမိပါနေဆက်ဒေတာတိုင်းနာတည်င်းထောက်တွင်နေဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တည်င်းလွှာမှာနားဆင်ရမှာတွေကတော့ကရင်ပြည်နယ်မြောက်ရီမြို့တေဘောဘူးကျေးရွာမှာစစ်ကောင်စီတပ်နဲ့ကရင်အမျိုးသားအစည်းအရုံး KNU တပ်တို့ပြစ်ခတ်မှုဖြစ်ပွားပြီးတော့ကျေးရွာသားထောင်ထဲချစ်ပြီးတင်းဆောင်နေကြရပါတယ်မွန်ပြည်နယ်ဝင်ကြီးချုပ်ဟောင်းဒေါက်တာအေးဆံကိုနောက်ထပ်အမှုသုံးမှုထပ်တိုးပြီးထပ်မံတရားစွဲဆိုခံထားရပါတယ်ရခိုင်ပြည်နယ်မှာပြည်သူတွေရဲ့လုံခြုံရေးကို
ရခိုင်နန်းနက်ကအေအေအဖွဲ့ကတာဝန်ယူသွားမဲ့အကြောင်းတွေကိုကြားသိရမှာပါရှင်။ဒီမကနန်းဟောင်းပါရှင်။တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ကရင်ပြည်နယ်မြောက်ရီမြို့တောင်ဖက်တေဘောဘူးကျေးရွာမှာဒီဇင်ဘာလ22ရက်နေ့မနက်ကပြစ်ခတ်မှုဖြစ်ပွားပြီးကျေးရွာအတွင်းလက်နက်ကြီးကြတဲ့အတွက်ထွက်ပြေးနေရတဲ့ဒေသခံ ထောင်နဲ့ချီတောင်ရင်မြစ်ဘေးမှာတိမ်းရှောင်နေရပါတယ်။အဲ့ဒီစစ်ရှောင်တွေကိုထိုင်းဘက်ခြမ်းကလက်မခံဘူးလို့စစ်ရှောင်တွေကပြောပါတယ်။တေဘောဘိုးရွာမှာရှိတဲ့စစ်ကောင်စီတပ်စခန်းကိုကရင်လက်နက်ကင်တော်လိုင်းရဲ့အဖွဲ့တွေကတွားရောက်ဝိုင်းဝန်းပိတ်ဆို့ရာကနေစစ်ကောင်စီတပ်ဖက်ကကျေးရွာအတွင်းလက်နက်ကြီးအမြောက်များပြန်လည်ပစ်ခတ်တာကြောင့်ဒေသခံတွေအလုံးရင်ထွက်ပြေးတိမ်းရှောင်နေရတာဖြစ
ဒီစီမနစေနေကအလုံးနဲ့ထောင်တန်းနဲ့ချမှတ်ခဲ့ပြီးတဲ့နောက်နောက်ထပ်အမှုသုံးမှုထပ်တိုးပြီးထပ်မှန်တရားဆွဲဆိုထားတဲ့အတွက်လက်ရှိအချိန်အထိအမှုပေါင်း၁၀၃ခုတရားရင်ဆိုင်နေရတယ်လို့သိရပါတယ်။နိုင်ငံဝန်ထမ်းတွေအနေနဲ့အာဏာပြန်ဆန်ရေးစီဒီအမ်တို့ရှာမှုတွေမှာပါဝင်ပေးဖို့တိုက်တွန်းခဲ့တယ်ဆိုတဲ့ဆွဆဲချက်နဲ့စိတ်မရောထောင်အထူးတရားရုံးကနေထောင်တန်းနဲ့အမိန့်ချမှတ် ဖွဲ့တစ်ခုကိုကလေးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ BDF နဲ့ချင်းအမျိုးသားကာကွယ်ရေး CNDF ပူးပေါင်းတပ်တွေကဒီဇင်ဘာလ20ရက်နေ့ညမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖက်ကတဦးကျဆုံးခဲ့တယ်လို့ BDF ဖက်ကလည်းတဦးကျဆုံးပြီး၂ယောက်ဒဏ်ရာရခဲ့တယ်လို့ CNDF ပြန်ကြားရေးတာဝန်ရှိသူတဦးကပြောပါတယ်။တိုက်ပွဲကြောင့်စည်းစံရွာအပြင်အနီးကပ်ရပ်မှာရှိတဲ့ရှားတော်စက္ကန့်မြောင်စုံစင်တော်စတဲ့ကျေးရွာတွေကထောင်နဲ့ချီတဲ့ဒေသခံတွေဘေးလွတ်ရာကိုစစ်ဘေးတန်းရှောင်နေကြရတယ်လို့ဒေသခံရွာသားတဦးကပြောပါတယ်။စစ်ဘေးဒုက္ခသည်တွေဟာဘေးလွတ်ရာနဲ့ဆွေမျိုးရှိရာရွာဘက်ကိုတန်းရှောင်နေကြတယ်လို့ပြောပါတယ်
။ရေလန်းကျောင်းတွင်ကုန်စီတဲခွင့်တွေပိတ်ထားတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့နဲ့ချင်းပြည်နယ်ပလဲဝါမြို့ကိုဒီဇင်ဘာ24ရက်နေ့ကစပြီးပြည်တွင်းရေကျောင်းပိုင်ရေနရအမည်ရှိတဲ့ဆက်ရေရင်နဲ့တပတ်တစ်ကြိမ်ပြေးဆွဲသွားမယ်လို့သိရပါတယ်။အဲ့ဒီခီးစင်မှာခီးတဲ့တူကိုကြက်ငွေ1800သတ်မှတ်ထားပြီးအပတ်စဉ်တောက်ကြနေ့တိုင်းပြေးဆွဲသွားမှာဖြစ်ပါတယ်။အရင်ကကြောက်တော့ပလဲဝရေချောင်းလိုင်းတွေမှာခီးတဲ့တူအသွားပြန်ကြက်6000ခန့်ကုန်ကြတဲ့အတွက်အခုလိုဆက်ရည်ရင်နဲ့ပြေးဆွဲမှုအပေါ်ကုန်ကြစိတ်တက်တာမှုဖြစ်တဲ့အတွက်ဒေသခံတွေကကြိုဆိုတယ်လို့ကြောက်တော့မြို့ခံတွေကပြောပါတယ်။ပြီးခဲ့တဲ့မေလ28ရက်နေ့ကပလဲဝမြို့မှာပေါက်ကွဲမှုနှစ်ကြိမ်ဖြစ်ပွားပြီးတဲ့နောက်ကြောက်တော့ပလဲဝရေလမ်းကြောင်းကိုစစ်တပ်ကပိတ်ထားတဲ့အတွက်ပလဲဝမြို့မှာကုန်စင်းလုံးအပါအဝင်စစ်သုံးစီတွေအစမတန်မြင့်တက်နေတဲ့အတွက်ဒေသခံတွေအခက်အခဲရင်ဆိုင်နေကြရပါတယ်
ရှမ်းပြည်တောင်ပိုင်းအောင်ပန်းမြို့မှာအရဲဝန်နဲ့စစ်ကောင်စီတွေကဒေသတွင်းလူငယ်တွေကိုလိုက်လံဖမ်းဆီးနေပါတယ်။ဒီဇင်ဘာလ15ရက်အောင်ပန်းမြို့အတွင်းဘုံနှလုံးပောက်ကွဲပြီးတဲ့နောက်ပိုင်းအရဲဝတ်စစ်ကောင်စီတပ်သားတွေနဲ့ဒေသတွင်းပအိုးပြည်သူစစ်တို့ပူးပေါင်းပြီးမြို့တွင်လက်လည်နေတယ်လို့လမ်းတွေမှာလည်းတွာလာနေတဲ့သူတွေကိုတားဆီးစစ်ဆေးမှုတွေပြုလုပ်ခဲ့ကြောင်းအောင်ပန်းဒေသခံတွေကပြောပါတယ်။15ရက်နေ့ကစပြီးကနေ့ထိလူငယ်20ထပ်မင်းဲကိုဖမ်းဆီးသွားပြီးဖြစ်ကြောင်းအဲ့ဒီလူငယ်တွေဟာစစ်ရှောင်တွေကိုကူညီမှုပေးနေတဲ့လူငယ်တွေရက်ရွာအတွင်းပရဟိတလုပ်နေကြတဲ့လူငယ်တွေဖြစ်ကြောင်းအောင်ပန်းမြို့ခံတွေကပြောပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာပြည်သူတွေရဲ့လုံခြုံရေးကိုတာဝန်ယူသွားမှာဖြစ်တယ်လို့ရခိုင်အမျိုးသားအဖွဲ့ချုပ် ULA ခေါ်
ရခိုင်လက်နက်ကန်အေအေအဖွဲ့ကမကြသေးမီကကြေညာချက်ထုတ်ပြန်ထားပါတယ်ဒီထုတ်ပြန်ချက်ပေါ်ရခိုင်ပြည်သူတွေကဘယ်လိုမျိုးမြင်ပါသလဲ
ကျွန်တော်လည်းမပါနဲ့အစောကလေးလမ်းမမြင်နေရသည့်ဒီဘက်ကရေးရတဲ့ကအလုံးချင်းချုပ်နေတာဒါကြောင့်မသိချက်ချက်နာဟုတ်သိရတယ်တကယ်ဒီလိုလုံးချုံမှုကြောင့်ဒီနေ့အချိန်နေရာကတည်းကအပရာမီညာပြည်ပဒတိပြည်တော်ကိုမလေးလဲဆိုရင်တပိုးတော်နဲ့ဒီဘက်ကပြန်ဟိုဒီဘက်ကပြန်ချက်မှာပြည်ပြီးတော့ကျွန်တော်လာလိမ့်မယ်ဒီဇာမလာ
18
ရက်နေ့ကရခိုင်အမျိုးသားဖွဲ့ချုပ်ရဲ့ထုတ်ပြန်ချက်မှာမြောက်ဦးမြို့နယ်လောက်ကျောက်ရွာနေရိသိမ်းပြည်စပါးတွင်မင်းရှုဖြစ်စီခံရမှုဂွားမြို့ကမူလွန်ကျောက်တဆောင်မင်းရှုခံရမှုအပါအဝင်ကျောက်တော်မြို့နယ်တောင်ပွေကျေးရွာနေမှာရခိုင်အမျိုးသမီးငယ်တူအူကိုမူဆလင်နှုတ်က
လာဒီကျွန်တော်မေဘောင်အစီအစဉ်မှာဒီနေ့အေအေကပြီးချုပ်ထားတဲ့နေမေတချို့ရင်းနေပါတယ်။ရန်နေမေမှာပေါ်ပေါလာရဲ့ပါကနာတချို့ကိုဒီနေ့အေအေကတာဝန်ယူပြီးကဆောင်းလာဖို့ပေါ်ထုတ်လာဖို့လုံခုံမှုပြလာဖို့ဆိုတော့လေတော့မေဘောင်မှာတော့ကလာဒီအမေတို့ပြိုင်ပါဒီလိုဖြစ်ရတဲ့ကြောင့်ရဲရော်တွေအတွန်းလူစိမ့်တွေဝင်ရောက်မှုကိုတတိတဆုံးကြကြဖို့တိုက်တွန်းထားသလိုရခိုင်အမျိုးသားဖွဲ့ချုပ်က လေပြည်သူတွေနဲ့လာတွေ့ကတေရှာစည်းစိမ်ဖွာထုတ်ပြီးပြည်သူတွေရဲ့လုံခြုံရေးကိုလည်းတာဝန်ယူသွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။ULAAA ရဲ့တရားရဲဌာနကစီရင်ရှာရှာမှုတွေမှာဘာလိုက်မှုနဲ့အာဏာအလွဲသုံးစားမှုတွေရှိနေတယ်လို့ဝေဖန်မှုတချို့ထွက်ပေါ်နေတဲ့အပေါ်မှာလည်းဦးထွန်းသာစင်ကသူ့အမြင်ကိုအခုလိုစပြောပါတယ်။
ဒီဖြစ်ရတွေဟာတင်ငိနေတဲ့ရခိုင်ပြည်မှာလူမျိုးရဲ့ပဋိပက္ခတွေဖန်တီးပြီးဒေသအတွင်းစိုးရိမ်မှုတွေကိုရွေးရှားရှိရှိဖန်တီးနေတဲ့လောက်ရတဲ့အဖြစ်ရခိုင်မျိုးသားဖွဲ့ချုပ်ကရှုမြန်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။ ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တွေကအမျိုးသမီးတယောက်ကိုမတိန်ကျင်းမှုကျူးလွန်ခဲ့တဲ့မြန်မာစစ်သားတယောက်ကိုထောင်တန်းအနှစ်20ချမှတ်လိုက်တဲ့ဖြစ်စဉ်ကဟန်ပြလှုပ်ဆောင်ချက်သာဖြစ်ပါတယ်။ကုတ်ခိုင်မြို့နယ်နန်းဖလွန်ကျေးရွာအုပ်စုဖာခတ်ကျေးရွာကကချင်အမျိုးသမီးတယောက်ကိုစစ်ကောင်စီစစ်သားတယောက်ကနိုဝင်ဘာလ9ရက်နေ့တုန်းကမတိန်ကျင်းခဲ့တာပါ။အဲ့ ံပေးပါတယ်သူကခုခဲ့တဲ့တက်တက်ကြီးကိုလည်းအစ်တကြီးဖြုတ်ပြီးတော့မှဒုတိယအဖြစ်နဲ့အဲရာထူးလျှော့ချပေးတဲ့အဖြစ်ကိုပေးတယ်အဲပြီးတော့မှချစ်ချောင်းမှုကိုလည်းပေါ့လေသူရဲ့ဒီစမုတ်ချမ်းတနည်းလျှော့ချလိုက်တယ်အဲ့လိုအစ်တောင်ကိုပေးတာကိုကျွန်တော်တို့သိရှိရပါတယ
်အခုလိုမျိုးထောင်တန်းချမှတ်တယ်ဆိုတာကစစ်ကောင်စီအနေနဲ့သူတို့ဟာတာဝန်ယူမှုရှိတယ်ဆိုတာမျိုးနိုင်ငံတကာကိုပြန့်ချင်လို့လုပ်ပြတာဖြစ်တယ်လို့မြန်မာအမျိုးသမီးတမက BWU ရဲ့အကြံပေးဒေါက်တင်တင်ညိုကပြောပါတယ
်ဒီကတော့ခုလိုမျိုးဒီမရင်းပြုတ်ကျလိုက်တဲ့ပတ်သက်ပြီးထောင်နဲ့ဆယ်ချလိုက်တယ်ဆိုတာကပြည်သူတွေရဲ့အရှိမရောပြည်နိုင်ငံကကားပါသူတို့အနေနဲ့ဒီလိုကိစ္စရမျိုးကိုအာတောင်းယူမှုတောင်းခံမှုရှိရှိနဲ့ဖြစ်ရှင်းတယ်ဆိုတာပြချင်တာပေါ့အဓိကတော့နာမည်လိုချင်တဲ့သဘောပေါ့နော် credit လိုချင်တဲ့သဘောပေါ့လေဒါလေးလိုပြလိုက်တဲ့အပေါ်မှာဘာမှထူပြီးတော့မှပြောင်းလဲသွားမှလည်းမဟုတ်ဘူး
ဒီကိစ္စနဲ့ပတ်သက်ပြီးတော့တက်မတော်အပ်ဥပဒေတက်မတော်နီးဥပဒေတွေနဲ့အညီကိုခိုင်မြို့နယ်မြေခံတပ်ထဲမှာစစ်ဆေးမှုတွေကိုလှုပ်ဆောင်ခဲ့ပြတဲ့နောက်အခုလိုမျိုးအရေးယူခဲ့တာလို့တက်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ထားပါတယ်ကချင်မျိုးသမီးအစည်းအုံထိုင်းနိုင်ငံခွတ်ကမိုးနေလီကကျူးလွန်သူကိုထောင်ဒဏ်ချမှတ်ရုံနဲ့ဒီလိုမျိုးမတိမ်းမှုတွေကရော့ကျသွားမှာမဟုတ်ကြောင်း
ဆက်တဲ့အနေနဲ့ပေါ်လစီဘိုင်းကိုအဓိကကြောင်းလဲဖို့လိုအပ်တယ်လို့ပြောပါတယ်။ရိမ့်မိုင်းဆိုင်ရာကြံဖတ်မှုဖြစ်တယ်ဆိုလို့ရှိရင်ထောင်းတန်းတစ်ခုထင်းနေတော့တရားမျှတမှုဆိုတာမရှိဘူး။ကျတော့နောက်ထပ်ကျူးလွန်မှုမဖြစ်အောင်ဒါတွေကိုဆက်တဲ့အချိန်မှာပေါ်လစီတည်ချာချာချမှတ်ဖို့လိုတယ်။
စစ်ကောင်စီအနေနဲ့2021ခုနှစ်အာဏာမသိမ်းခင်ကရောအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပါအထူးသဖြင့်ပဋိပက္ခတွေဖြစ်ပွားနေတဲ့တိုင်းသားပြည်နယ်တွေမှာအမျိုးသမီးတွေကိုမတိန်ကျင့်တာတွေကိုဆက်လက်နဲ့လိုမျိုးတုံးလာခဲ့တယ်လို့အမျိုးသမီးအရေးတက်ကြွလှုပ်ရှားသူတွေကပြောပါတယ်ရှင်။ အခုဆက်ပြီးတဲ့ရင်ကျင်းချုပ်ကိုနားဆင်ကြရမှာပါရှင်။
ကရင်ပြည်နယ်မြပြည်မြို့တောင်ဖက်သေဘောဘိုးကျေးရွာမှာစစ်ကောင်စီတပ်နဲ့ KNU ကရင်မျိုးသားစီယုံတပ်တို့တိုက်ခတ်မှုဖြစ်ပွားပြီးကျေးရွာသားဒေသခံထောင်နဲ့ချီတောင်ရင်မြစ်ဘေးမှာတင်းရှောင်နေရပါတယ်။မွန်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာအေးဇံကိုနောက်ထပ်အမှုသုံးမှုထပ်တိုးလို့ထပ်မံတရားစွဲဆိုထားတဲ့အတွက်လက်ရှိအမှုပေါင်း73မှုတရားရင်ဆိုင်နေရပါတယ်။
ကရက်ရှင်ရဲ့ခုနားဆင်နေကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေပတ်စင်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။စမကအမီပါ။အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ VOA အမေရိကန်တန်ကနေမြန်မာဘာသာအစီအစဉ်တွေကို
ဝင်လိုက်စာပရမီဆာဗျူးနျူးစ်.com ကိုပေးပို့နိုင်သလိုဗျူးအင်းမြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ Message ကနေတင်ဆက်သွင်းနိုင်ပါတယ်။အခုဆက်ပြီးတော့ကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းအကြေအကျိုးကိုကိုစုံဝင်းလိုင်ကပြပြပေးပါမယ်ရှင်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းအများဆုံးပြန်ရောက်လာတာဖန်ဆီးခံထားရသူတွေနဲ့အကျဉ်းသားတွေကိုပြန်လွတ်ပေးတာစတဲ့ကိစ္စရပ်တွေကို ဆွေးနွေးဖြေရှင်းတာနဲ့အကြံဖက်လို့ရအောင်လုံးဝရပ်တန့်သွားတာအိန္ဒိယအနေနဲ့မြင်တွေ့လို့ရတယ်လို့အိန္ဒိယနိုင်ငံသားရေးအတွင်းဝန်ဟတ်ဖာဒန်ရှရင်လာကပြောပါတယ်။မြန်မာနိုင်ငံကိုနေရကြတရားဝင်အလုပ်သဘောရောက်လာတဲ့ခီးစဉ်အတွင်းတွေ့ဆုံမှုတွေမှာအတွင်းဝန်ရှရင်လာကအဲ့ဒီလိုအလေးနဲ့ပြောဆိုခဲ့တာဖြစ်တယ်လို့အိန္ဒိယနိုင်ငံသားရေးဌာနရဲ့ဒီကနေ့ရက်စွဲနဲ့ထုတ်ပြန်ချက
ကျွန်းဝင်ကအလေးပေးပြောကြားခဲ့တယ်လို့ဆိုပါရခင်ဗျာအနေဒီအစိုးရစီမံဘဏ္ဍာဝန်ကြီးဦးစိုးဝင်းနေပြည်တော်ကဒင်းတထောင်ဆေးရုံမှာအရေးပေါ်ခွဲစိတ်ကူတမှုခံယူခဲ့ရတာကြောင့်ခံယူခဲ့ရကြောင်းဒီနေ့စစ်ဆေးကြနာတဲ့နိုင်ငံတော်လျှို့ဝှက်ချက်နဲ့ဆွေးချက်တင်ထားတဲ့အမှုကိုမစစ်ဆေးနိုင်ခဲ့ဘူးလို့သိရပါတယ် ပြီးခဲ့တဲ့အပတ်ရုံချိန်မတိုင်ခင်ကလေးကဆေးရုံတက်ခဲ့ရတာဖြစ်ပြီးတော့ဥမာကြီးကင်ဆာအတွက်ဒီဇင်ဘာလ27ရက်နေ့ကခွဲစိတ်ကူတမှုခံယူခဲ့ရတယ်လို့သူနဲ့နီးစပ်သူတို့ကဗီဒီယိုကိုပြောပါတယ်အသက် 80年尼个，你就叫价格价格来讲，比较少年的，也没是叫下都老年老我下不会，可是有块的，这个他们对膝盖吧的，他们大概他老对膝盖比皮大讲，啊，苦情的，对少年度个，动物许多比皮吧的，但某阿片美国人多啦，但东西尼巴西没没得发明，第二个是东基罗格，叫个价格番西亚米个讲，他阿那边尼个，这个呢，标价来吧的，澳大利亚和丁波波变成他的母语系列个，雷军赛基罗格，叫系列六位。
ထိုလေ့ကျင့်တဲ့အိတ်ငါ15လုံးထဲမှာဝက်ထားတာလို့ဆိုပါတယ်။ထိုင်းလာအုံနဲ့မြန်မာတုံးနိုင်ငံနေစာရှေ့တိကန်ဒေသမှာပတ်သက်မှုဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Cleanliness Justin Tuk Tuk ဖြစ်ပါတယ်။ကျွန်မကအလိမ္မာပါ။ဒီညအစီအစဉ်တွေကိုတောင်းဝန်ယူတက်ဆက်ပေးခဲ့တာပါ။ VOA American တိုင်းရဲ့ကြော်တာပေးနေညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နိုင်ငံနေစနေနိုင်တီ
This program has come to you.